Welcome to the Voice of America in Burmese.
Mingla ba shin. PO American Day 2019 ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 57ပထမနာရီဝက်မှာလိုင်းလိုက်မီတာ190အပြင် PO ရဲ့ Facebook စာမျက်နှာ PO Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဗြိတိန်ရဲ့ဝန်ကြီးချုပ်သစ်အဖြစ်ဘော်ရစ်ဂျွန်ဆန်ကိုရွေးချယ်လိုက်ပါပြီမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုဟာမကြခင်ရေချတယ်မှာရင်ခုန်သင်္ဘောအစ်ကိုဒီနေ့တွားရောက်ဆစ်ဆဲပါတယ်မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဟာမကြခင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေအတူတင်ပြပေးသွားပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်မှာဒီကနေ့ဖြစ်တဲ့တိုက်ပွဲအတွင်းအရပ်သားထိခိုက်မှုရှိတဲ့အကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကအတည်ပြုပါတယ်
သူတို့ပြောစကားအရတင်ညောထောက်ဖို့ကွင်းကနေပြီးတော့လှမ်းပစ်တယ်လို့ပြောတယ်အဲ့ဒီကလေးရဲ့ဒေထက်ခေါင်းကိုပေါ့နော်တနတ်ထိမှန်တယ
်ဦးထွန်းသာစင်ရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်2020မှာငြိမ်းချမ်းရေးရဖို့ MCA အပြစ်ရစာချုပ်ကိုယုံကြည်ပူးပေါင်းဆောင်ရွက်ကြဖို့အတွက်တက်မတော်သတင်းစာရှင်လင်းဘွယ်ကနေတိုက်တွန်းသွားတာအမျိုးသားပြန်လည်တင်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနရဲ့ဥပဒေအကြံပေးနဲ့နိုင်ငံတော်သမ္မတရုံးအကြံပေးပုဂ္ဂိုလ်အဖြစ်တန်အမတ်ဟောင်းတဦးကိုသမ္မတကခန့်အပ်တော်မဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေဖန်ဆီးခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ကိုတရက်ခွေမှအကူအညီပေးခဲ့တဲ့88မျိုးဆက်ခေါင်းဆောင်တဦးအပါအဝင်တက်ကြွလှုပ်ရှားသူ၅ဦးကိုအာဏာပိုင်တွေဒီကနေ့တရားစွဲလိုက်ပါတယ်တခါကလေးသူငယ်အခွင့်ရေးဆိုင်ရာဥပဒေချမ်းကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့ဆိုတဲ့သတင်းလွှာတွေကြားကြရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြပါမယ်ရှင
်ဒီတင်နိုင်ငံကလက်ရှိအာဏာရ Conservative Party အတွင်းကျင်းပတဲ့ရွေးကောက်ပွဲမှာ Boris Johnson အနိုင်ရသွားပြီဖြစ်တာကြောင့်သူဟာဗြိတိန်ရဲ့ဝန်ကြီးချုပ်အသစ်ဖြစ်ကြောင်းပါတီကဒီကနေ့ကြေညာလိုက်ပါတယ်တင်းလာနေ့ညမှာပြီးဆုံးသွားတဲ့ Mess စန္ဒပေးပွဲမှာမေယလာ66ရာခိုင်နှုန်းရရှိခဲ့တဲ့ Boris Johnson ကမေယလာ34ရာခိုင်နှုန်းရရှိခဲ့တဲ့လက်ရှိနိုင်ငံရေးဝန်ကြီး Jeremy Hunt ကိုအနိုင်ရလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရအောင်ကြီးညာချက်ထွက်လာပြီးတဲ့နောက်မှာတော့ Mr. Johnson ကတိုင်းပြည်စည်းလုံးရေးတိုးတက်အောင်မြင်မှုတွေအတွက်ရှေ့တိုးလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဒါ့အပြင်အော်တိုဘလ31ရက်နေ့မှာဥရောပသမဂ္ဂကနေဒီတိန်နိုင်ငံခွဲထွက်ဖို့လှုပ်ဆောင်သွားမယ်လို့ဂရီးပြပြောဆိုသွားသလိုပညာရေးအခြေခံအဆောက်အုံနဲ့ရဲတပ်ဖွဲ့ကိုအားပေးမြင့်တင်ပြီးနိုင်ငံပေါင်းစည်းရေးလှုပ်ဆောင်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ Boris Johnson ဟာမနေ့ပြန်ပုတ်ထုတ်နေမှာတော့ဝန်ကြီးချုပ် Theresa May ထံကတရားဝင်ယာတူးပြောင်းလဲလက်ခံရယူတော့မှာပါ။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးကိစ္စဆွေးနွေးညှိနှိုင်းမှုတွေအချိန်ချင်းမအောင်မမြင်ဖြစ်ခဲ့တဲ့အတွက်ဝန်ကြီးချုပ် May ယာတူးကနှုတ်ထွက်သွားတာဖြစ်ပြီးဝန်ကြီးချုပ်သစ်မရွေးချယ်ခင်စကြာယာယီတာဝန်ယူပေးထားတာဖြစ်ပါတယ်။ဝန်ကြီးချုပ် May အနေနဲ့နိုင်ငံနဲ့ပါတီပေါ်သူမတူအောင်ထားဆောင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ကြောင်း Mr. Johnson ကသူ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ် Boris Johnson ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံလိုက်ရတဲ့အတွက်ဝမ်းမြောက်ဂုဏ်ယူကြောင်း American သမ္မတ Donald Trump ကလည်း Twitter ကနေရေးသားခဲ့ပါတယ်
တောင်ကိုရီးယားနိုင်ငံပိုင်လေပြင်းနဲ့နဝေထဲဒီကနေ့ဝင်လာတဲ့ရုရှားစစ်လေယာဉ်ကိုသတိပေးတဲ့အနေနဲ့တောင်ကိုရီးယားချက်လေယာဉ်တွေကအချက်ပြမီးတွေပစ်ဖောက်ပြီးတော့သတိပေးခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်တောင်ကိုရီးယားအရှေ့ပင်လယ်ပြင်နဲ့ဝင်ရောက်လာတဲ့ရုရှားလေယာဉ်ကို F-15K နဲ့ F-16K အပါအဝင်တောင်ကိုရီးယားချက်လေယာဉ်တွေကလိုက်ပြီးတော့သတိပေးနှင်းထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်တောင်ကိုရီးယားချက်လေယာဉ်တွေဘက်ကအချက်ပြမီးတွေပစ်ဖောက်လိုက်တော့မှပဲအဲ့ဒီရုရှားလေယာဉ်ပြန်ထွက်သွားပေမဲ့တိတ်မကြခင်မှာပြန်လည်လာတဲ့အတွက်တောင်ကိုရီးယားချက်လေယာဉ်တွေကအချက်ပြမီးတွေထပ်ပြီးတော့ဖောက်ခဲ့ရတာပါတောင်ကိုရီးယားလေကြောင်းကာကွယ်ရေးစုံထဲမှာမနေ့အင်္ဂါနေ့ကအခြားရုရှားလေယာဉ်နှစ်စင်းနဲ့အတူတရုတ်စစ်ဖက်လေယာဉ်နှစ်စင်းတို့လည်းဝင်ရောက်ပြန်တန်းတော့ခဲ့ကြတယ်လို့ဆိုလိုမျိုးတာဝန်ရှိသူတွေကပြောပါတယ်ဒီလို့ရအတွက်တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတရုတ်နဲ့ရုရှားတန်ယုံတို့ကိုတရားဝင်ကန့်ကွက်စာပေးပို့ထားတာပါရုရှားကာကွယ်ရေးဝန်ကြီးဌာနကတော့သူရဲ့စစ်လေယာဉ်ဟာဂျပန်ပင်လယ်ပြင်ပေါ်ကဂျာခန်ရေနံနိမိတ်ထဲမှာပြန်တန်းခဲ့ရတာဖြစ်တယ်ဆိုပြီးတောင်ကိုရီးယားရဲ့ဆွဆွဲပြောဆိုချက်ကိုပယ်ကြပါတယ်တောင်ကိုရီးယားချက်လေယာဉ်တွေကတော့ကျင်းဝတ်နဲ့အညီလှုပ်ဆောင်ခြင်းမရှိဘဲသတိပေးမီးတွေပြစ်ပောက်ခဲ့တာမျိုးလည်းမလုပ်ခဲ့ဘူးလို့တံပြန်ဆွဆွေးပြောဆိုထားပါတယ
်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဟာမကြခင်ရေချတော့မှရင်ခုန်သင်္ဘောအစ်စ်ကိုဒီကနေ့တွားရောက်ဆစ်ဆီးခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန KCN နေမှာဖော်ပြထားပါတယ်ဒါဟာမြောက်ကိုရီးယားအနေနဲ့ရင်ခုန်သင်္ဘောကနေပဲထိန်တပ်ဒုံးကျည်ပြစ်လွတ်တဲ့နှိပညာကိုဆက်လက်ကြိုးပမ်းနေစေဆိုတဲ့သင်္ကေတလေးဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလိကျင်းမှုတွေကိုကန့်ကွက်တဲ့အနေနဲ့လာပေါက်20ကြာဆိုင်းငံ့ထားခဲ့တဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကိုပြန်လည်စတင်တော့မယ်လို့မြောက်ကိုရီးယားကပြောကြားအပြီးရပ်ပိုင်းအတွင်းမှာပဲရင်ခုန်သင်္ဘောသတင်းထွက်လာတာဖြစ်ပါတယ်ရင်ခုန်သင်္ဘောရဲ့ဆွမ်းဆောင်နိုင်စွမ်းအပြင်ခင့်မီတဲ့လက်နက်စနစ်တွေပါဝင်တာကြောင့်ဒီရင်ခုန်သင်္ဘောပေါ်ခေါင်းဆောင်ကင်ဂျုံအုန်ကအင်မတန်ကျေနပ်အားရမှုရှိတယ်လို့ပြောကြောင်း KCN သတင်းမှာဖော်ပြပါတယ် ဒီရင်ကုန်သင်းမော့တိဆောက်လိုက်တာကိုကြီးကြီးအဖျင်းမနစ်နှစ်ဆမိုင်းကစလို့အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားအကြာနျူကလ িয়ার အရေးတန်တမာရေးညှိနှိုင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းမှာကိုပဲမြောက်ကိုရီးယားဟာသူ့ရဲ့စစ်ရေးဆွမ်းဆောင်ရည်မြင့်တင်အောင်လှုပ်ဆောင်နေခဲ့တယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ
်။အိန္ဒိယနဲ့ပါကစ္စတန်အကြားနှစ်ကာလရှေ့ကြာစွာပိုင်ဆိုင်မှုအငြင်းပွားနေတဲ့ကက်ရှမီးယားဒေသကပဋိပက္ခကိုကူညီဖြည့်ရှင်းပေးဖို့အိန္ဒိယကသူ့ကိုအကူအညီတောင်းခဲ့တယ်လို့အမေရိကန်သမ္မတထရမ့်ရဲ့ပြောဆိုမှုဟာမမှန်ကန်ကြောင်းအိန္ဒိယအစိုးရကညှင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီအနေနဲ့သမ္မတထရမ့်ကိုအဲ့ဒီလိုမျိုးဘယ်တော့မှတောင်းဆိုခဲ့ခြင်းမရှိခဲ့ဘူးကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဆာဘရာဟာမယန်ဂျက်ရှာကရာကလွတ်တော်ကိုဒီကနေ့ပြောကြားလိုက်ပါတယ်။
I would like to categorically assure the House that no such request has been made by the Prime Minister.
American သမ္မတကိုဝန်ကြီးချုပ်မိုဒီကအဲ့ဒီလိုတောင်းဆိုမှုမျိုးမလုပ်ခဲ့ဘူးဆိုတာလွှတ်တော်ကိုကျွန်တော်အခိုင်အမာပြောကြားလိုပါတယ်။ကျွန်တော်ထပ်ပြောပါမယ်။ဝန်ကြီးချုပ်က American သမ္မတကိုဘယ်တော့မှအဲ့ဒီလိုတောင်းဆိုခဲ့ခြင်းမရှိပါဘူး။ဒါအပြင်ပါကစ္စတန်နဲ့အိန္ဒိယကြားဖြစ်နေတဲ့ပဋိပက္ခရိမန္တမယားကိုနှစ်နိုင်ငံကြားဆွေးနွေးအဖြစ်ရှာရမယ်ဆိုတဲ့မူဝါဒကိုကျွန်တော်တို့ချမှတ်ကျင့်သုံးနေပါတယ်ဆိုတာကိုလည်းဒီနေရာမှာထပ်လောင်းအသိပေးပြစေ။သူတို့ဘက်ကနေဆက်ဖြတ်ကျော်လှုပ်ဆောင်နေတဲ့အကြံဖက်မှုတွေကိုအရင်ရက်သတ်မှသာလျှင်ကျွန်တော်တို့ကသူတို့နဲ့ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်မယ်ဆိုတာကိုလည်းထပ်လောင်းပြောကြားလိုက်ပါတယ်ဆိုပြီးတော့ပြောဆိုသွားတာပါ။ပဋိပက္ခဖြစ်နေတဲ့ကက်ရှမီးယားဒေသအတွက်ကူညီဖြည့်ရှင်ပေးဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ကိုတောင်းဆိုခဲ့ကြောင်းသမ္မတထရမ့်ကတင်းလာနေမှာပြောကြားလိုက်တဲ့အပေါ်အိန္ဒိယကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြသူတွေနေရပြန်လာနိုင်ရေးလုပ်ငန်းစဉ်တွေအချိန်မီလှုပ်ဆောင်မှုအတွက်မြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်စနေနေ့မှာဘင်္ဂလားဒေ့ရှ်ကကောက်စစ်ပဇာမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိတယ်လို့နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောကြားကြောင်းမြန်မာ Times သတင်းမှာဖော်ပြထားပါတယ်။ဒီခေတ်စဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်ပြီးရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းဌာနတာဝန်ရှိသူတွေပါလိုက်ပါသွားမယ်လို့ဆိုပါတယ်။တောင်ရကြမှာခီးစဉ်အတွင်းဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရဘက်ကလှုပ်ဆောင်ပေးသမျှအခြေအနေနဲ့ဒီလူတွေကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်ရေးကိစ္စတွေကိုဆွေးနွေးတော့မှာဖြစ်တဲ့အပြင်စခန်းအတွင်းမှာရှိတဲ့ဒုက္ခသည်မိသားစုတွေနဲ့လည်းတွေ့ဆုံသွားမယ်လို့ဆိုပါတယ်။ဒုက္ခသည်တွေနေရပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့အကြားနားလည်မှုစာကြွန်လာကို2018ခုနှစ်နိုဝင်ဘာလအတွင်းလက်မှတ်ရေးထိုးခဲ့ကြပြီးဒုက္ခသည် 2,252 ဦးကိုပထမအတုပ်အဖြစ်နဲ့နိုဝင်ဘာ15ရက်နေ့မှာပြန်ပို့ကြဖို့သဘောတူခဲ့ကြပေမဲ့သူတို့လုံခြုံရေးအတွက်ဆွေးနွေးတဲ့အကြောင်းပြချက်နဲ့ဒုက္ခသည်တွေကအနာဂတ်မှာနေရပြန်ဖို့ညှင်းဆဲခဲ့ကြတာပါ။သဘောတူညီချက်ကိုလိုက်နာခြင်းမရှိတဲ့အတွက်ဆိုပြီးမြန်မာဘက်ကဘင်္ဂလားဒေ့ရှ်ကိုပြစ်တင်ထားသလိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှစ်ခါစီနာကလည်းဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်နှိကွေးနေတဲ့အတွက်ဆိုပြီးမြန်မာအစိုးရကိုအပြစ်ဖို့ထားပါတယ်
။ဟောင်ကောင်အစိုးရပေါ်စံကျင်ဆန္ဒပြသူတွေကိုတိုက်ခိုက်ခဲ့ကြတဲ့လူဆိုးကမ်းဝင်တွေအဖြစ်ဆွဆွဲခံရသူတွေကိုဟောင်ကောင်ရဲတွေကဖမ်းလိုက်ပါတယ်။အဲ့ဒီလူတွေရဲ့လက်ဆက်ကြောင့်ဆန္ဒပြသူဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာသွားစေတဲ့အပေါ်ဟောင်ကောင်မှာအကြီးအကျယ်စိတ်ဆိုးသောတာထွက်နေကြတာပါ။လူမှုကွန်ရက်တွေမှာတွေ့ရတဲ့လက်ကင်ဖုန်းနဲ့ရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့ Trial တရုတ်လူဆိုးကိုင်းဝင်တွေလို့ဆွဆွဲပြောဆိုနေကြတဲ့အဖြူရောင်မို့တက်ခိုက်သူတွေကဟောင်ကောင်ရဲ့ယထာပူတာရုံတစ်ခုမှာခီးတယ်ရီကိုပိုက်လုံးတွေတုပ်တွေနဲ့ရိုက်နေတက်ခိုက်ခဲ့တာကိုတွေ့ရပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ဟောင်ကောင်အစိုးရကလည်းဒီလိုကင်တွဲဆောင်ရပြီးတော့ရန်စဖို့သားတွေကိုအေးအေးယူအပြစ်ပေးနေတဲ့ပေါ်တရုတ်အစိုးရဘက်ကအခိုင်အမာထောက်ခံတယ်လို့တရုတ်နိုင်ငံဘီဂျင်းကတာဝန်ရှိသူတွေကပြောပါတယ်။ဟောင်ကောင်ရဲ့ပြည်တွင်းရေးမှာပြည်ပကဝင်းမီဆွဲဖက်တာနဲ့အခြေအမြင့်ရှိတဲ့အကြောင်းပဲဆွဆွဲပြောဆိုချက်တွေကိုလက်မခံနိုင်ဘူးလို့လည်းတရုတ်အစိုးရကထပ်လောင်းပြောဆိုထားပါတယ်
အမေရိကန်ရွေးကောက်ပွဲဆိုင်ရာလူမျိုးရေးတိုးမြင့်လှုပ်ဆောင်မှုအစိုးပြထားတဲ့ဥပဒေမူကြမ်းအတည်ပြုရေး Republican Party ဝင်တွေသူတို့နဲ့လက်တွဲလှုပ်ဆောင်ကြဖို့အောက်နယ်အထက်လွှတ်တော်မှရှိတဲ့ Democratic အမတ်တွေကဒီကနေ့ကြီးညာချက်ထုတ်ပြန်တောင်းဆိုဖို့ရှိနေပါတယ်2016ရွေးကောက်ပွဲအတွင်းရုရှားကကြားဝင်နောက်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှု Robert Mueller ကဗိုလ်ထုနေ့မှာအထက်နယ်အောက်လွှတ်တော်ကကော်မတီနှစ်ခုရှေ့မှောက်မှာထွက်ဆိုဖို့တရက်အလိုမှာပဲဒီမိုကရက်တီဘက်ကအခုလိုတောင်းဆိုမဲ့ပြင်ဆင်မှုတွေထွက်ပေါ်လာတာပါ။2020မှာကျင်းပမဲ့ရွေးကောက်ပွဲတွေမတိုင်ခင်အောက်လွှတ်တော်ကအတည်ပြုထားပြီးဖြစ်တဲ့ဥပဒေတွေနဲ့အထက်လွှတ်တော်ကအဆွေပြုထားတဲ့ဥပဒေတွေကိုဒီမိုကရက်တီဘက်ကအဓိကမိမောင်းထိုးပြတင်ပြဖို့ရှိပါတယ်။ရုရှားကကြားဝင်နောက်ဆက်ခဲ့တာ၃နှစ်ရှိသွားပြီဖြစ်ပေမဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့လုံခြုံရေးတွေကိုဘလို့ အကောင်းဆုံးကင်တွယ်ဖြစ်ရှင်းမလဲဆိုတဲ့ကိစ္စပေါ်အောက်လွတ်တော်ဒီမိုကရက်တွေနဲ့ရီပက်ဘလစ်ကန်အမတ်တွေကြားသဘောတူညီမှုမရနိုင်ပဲဖြစ်နေကြတာပါ
Puerto Rico ချုံးကအုပ်ချုပ်ရေးမှူး Ricardo Rosero နှုတ်ထွက်ပေးရဲ့အတွက်ဆယ်ရမြောက်နေ့အဖြစ်နဲ့မြို့တော် San Juan မှာရှိတဲ့အုပ်ချုပ်ရေးမှူးရဲ့အိမ်ရှိမှာဆန္ဒပြနေကြတဲ့လူအုပ်ကြီးတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးနဲ့တုံးပြပြီးတော့တနင်္လာနေ့ညကလူစုခွဲလိုက်ပါတယ်။ Puerto Rico ကျွန်းစာဒီကဘာကျော် Pop Kita အဆိုတော် Ricky Martin နဲ့အခြားအထင်ကြီးအနုပညာရှင်တွေအပါအဝင်လူပေါင်း9သိန်းလောက်မြို့တော်ရဲ့လမ်းမတွေမှာချီတက်ဆန္ဒပြခဲ့ကြပြီးတော့အုပ်ချုပ်ရေးမှူး Rosero ရထုကနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။အုပ်ချုပ်ရေးမှူး Rosero နဲ့သူ့ရဲ့လက်ထောက်တွေဟာ2019ခုနှစ်မှာဖြစ်သွားတဲ့ဟာရီကိန်းမုန်တိုင်းမာရီယာကြောင့်ဘေးသင့်ခဲ့သူတွေကိုအပြင်းထန်ဝေဖန်ထားတာအပါအဝင်အမျိုးသမီးတွေကိုနှိမ်ချပြောဆိုတာ LinkedIn ချင်းဆုံးဖြတ်သူတွေကိုဝေဖန်ပြောဆိုတာတွေပါဝင်တဲ့ဆမ်နာ900ပါအွန်လိုင်းပေါ်ကပြောဆိုဆွေးနွေးမှုတွေကိုတင်းတွေကိုစုံစမ်းဖော်ထုတ်တဲ့ဌာနကထုတ်ပြန်လိုက်ပြီးတဲ့နောက်မှာဒေတာခန့်နဲ့အကြအမျက်ထွက်ခဲ့ပြီးတော့အခုလိုရက်ဆက်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာပါ
အင်္ဂါနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်တဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးမှာပါ။လက်နက်ကင်ပြည်ပခန့်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာဒီကနေ့လည်းတိုက်ခိုက်မှုတချို့ဖြစ်ခဲ့ပြီးအရက်သားတွေထိခိုက်တာရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲရခိုင်လက်နက်ကင်အဖွဲ့ AA ကတပ်မတော်စစ်ရေးရေးတမရစီရရင်တွေကိုတိုက်ခိုက်ခဲ့တဲ့မြေပုံမြို့နယ်မှာနေမြေရှင်းလင်းရေးဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးမှာပါရှင
်။ရခိုင်ပြည်နယ်မြောင်းမြို့အနီးဒီနေ့နေ့လယ်ပိုင်းကပြစ်ခတ်မှုတွေရှိခဲ့ပြီးမြို့နယ်စံမိုင်လောက်ဝေးရဲ့တိမ်ညိုကြီးရွာချောင်းထဲမှာတော့မျိုးစွားရီတင်လာတဲ့ဆက်လီတစည်းကိုပြစ်ခတ်ခံရတဲ့အတွက်အရက်သားတအုပ်ထိခိုက်ဒဏ်ရာရခဲ့ကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်က VOE ကိုပြောပါတယ်။
အာဒီသူတို့ပြောစကားအရတင်ညထပ်ပေါ်ကွင်းကနေပြီးတော့လှမ်းပစ်တယ်လို့ပြောတယ်အဲ့ဒီကလေးရဲ့အဲဘေးထက်အဲဒီခေါင်းကိုပေါ့နော်သနာထိမှန်တယ်ကိုစေးယုံကိုတင်လာရတယ်လောလောဆယ်အရေးကြီးနေတဲ့အခြေအနေမှာမို့သွေးမလုံးပေါင်းသွင်းလာရတယ
်တချိန်တည်းမှာပဲမကြသေးခင်တုန်းကအမ်းမြူနယ်နယ်နယ်စပ်မှာတက်မတော်နယ် AA အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းတက်မတော်ရေးရင်တွေမကြခဏလက်နက်ကြီးငယ်တွေနဲ့ပစ်ခတ်ခံရကြအောင်စုံလန်းစစ်ဆေးရည်လုပ်ဖို့တက်မတော်ဘက်ကမြေပုံမြို့ကြီးရွာတချို့မှာနေမီရှင်းလင်းတာကြီးစတင်နေပြီဖြစ်ကြောင်းမြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖေတန်ကပြောပါတယ
်ဒီဖက်ကနေပြီးတော့ဟိုတင်းပေါ့ဒုံးကြီးလောင်ရှာနဲ့ပစ်တယ်ဆိုပြီးတော့အဲ့မှာနည်းနည်းထိခိုက်မှုတွေရှိတယ်အဲ့တဝိုက်ကိုကနော်သူတို့တရားဝင်တရားရုပ်အတွက်အဲ့လိုဖြစ်စင်ရေးနဲ့နည်းနည်းရှင်းရှင်းမှုတွေတော့လုပ်နေပါလားလူကြီးရှင်းနေစစ်တယ်အဘေသွားနေတဲ့ဘာညာပေါ့အဲ့အမျိုးလိုစစ်တုံးစစ်တာလို့ရှိတယ
်။လက်တလုံးတိုက်ပွဲဖြစ်တာကြီးမရှိပေမဲ့ဒေသခံတွေကတော့စိုးရိမ်နေရကြောင်းထွက်ပြေးတိမ်းရှောင်နေရကြီးရှိနေတယ်လို့လည်းဥဖေတန်းကပြောပါတယ်။မကြသေးခင်တုန်းကလည်းတက်မတော်ရဲ့စစ်စင်ရေးနေပြည်တော်မှာကြေးရွာကြီးမိရှုခံရရဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ရပါ။တက်မတော်သတင်းမှန်ပြန်ကြားရေးဗိုလ်မှူးချုပ်စုံမင်းထွန်းကတော့မြေပုံမြို့နယ်တဝိုက်နေပြည်ရှင်းလင်းတဲ့စစ်စင်ရေးတွေစတင်နေပြီဖြစ်ကြောင်းအတည်ပြုပေမဲ့ကြေးရွာတွေကိုတက်မတော်ကမိရှုရမျိုးမရှိကြောင်းငြင်းဆန်ခဲ့ပါတယ်။
လုံးကျွေးဖောင်ရနေရတော့ကျွန်တော်စီးပြီးတယ်။နောက်ပြီးအဲ့မှာဆွတ်ဆွတ်လေးပေါ်နေတာမှမီးရှို့တဲ့ဘာညာဆိုပေါ်နေတာရှိတယ်။ကျွန်တော်ဟောလဲနမခါပဲလဲလက်မိပြီးပြီ။အဲ့လိုလုံးတာမရှိပါဘူးဗျာ။ဟုတ်ကဲ့
။ဒေသခံလူမှုရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကတော့တပ်မတော်နယ်အေရို့ကြား2015ခုနှစ်ကစရဲတိုက်ပွဲရေးကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ဆောင်ဦးရေကပြည်နယ်တစ်ခုလုံးမှာလူရေ 9,000 ကျော်အထိရှိနေပြီလို့သတင်းထုတ်ပြန်ထားပါတယ်။
ကိုစော့ထက်ပြောပြသွားတာပါရှင်။အခုတော့ဒီကနေ့တက်မတော်သတင်းစာရှင်းလင်းပွဲကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံမှာ2020ပြည့်နှစ်ကြာရင်ငြိမ်းချမ်းရေးရဖို့မျှော်လင့်ထားကြောင်းနဲ့တစ်ဖက်သက်အပြစ်အခက်ရက်စဲရေး၃ချိန်ကြီးညာထားပြီးဖြစ်တဲ့အကြောင်းဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတက်မတော်တာဝန်ရှိသူတွေကပြောပါရစေ။ငြိမ်းချမ်းရေးအတွက် NCA လမ်းကြောင်းအတိုင်းယုံယုံကြည်ကြည်နဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြင်ပြည်သူတွေကလည်းဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့ကိုပါတိုက်တွန်းသွားပါတယ်။အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2020ခုနှစ်မှာငြိမ်းချမ်းရေးရရှိဖို့အတွက်တိုက်တွန်းတာကိုဒီကနေ့နေပြည်တော်စစ်သမိုင်းပြတိုက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောဆိုလိုက်တာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာတက်မတော်ကကွယ်ရေးဦးစီးချုပ်က2020မှာငြိမ်းချမ်းရေးရရှိဖို့အတွက်တန်ဋိဌာန်ချတာကြောင်းပြောဆိုခဲ့တဲ့အပေါ်လက်တွေ့မှာဘလောက်အလားအလာရှိသလဲလို့သတင်းမီဒီယာတွေကမေးမြန်းတာကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကဖြေကြားခဲ့တာဖြစ်ပါတယ်။
လူညီမှန်းချက်ကိုအကောင့်ထဲပေါ်နိုင်ဖို့ကျွန်တော်လက်တွေ့မှာလုပ်နေတယ်ဆိုတာဒီအဖြစ်ကရစဲပြီးတဲ့သ
东京里面就是特别家的戏，哎，东京里面特别家的戏也好，但是人家感觉会怎样？一两年哟，但是一两年里面哟，还有来吧，放商业的，他主要是把人家一种东西嘛，就如那个说的，滴滴滴滴包的，滴滴滴滴包的，滴滴滴滴包的，就是啦，不那说的。你单一个那个单一个是说的单一个人家比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比如比
2020မှာငင်းချင်းရရှိဖို့အတွက်2018ဒီဇင်ဘာလကစတင်ပြီးတမ်ဘော်တမိုင်းမှာတစ်ခါမှမရှိဘူးတဲ့တစ်ဖက်သက်ပြစ်ခတ်ရစေးရေးကိုဆောင်ရွက်ခဲ့ကြောင်းလဲဗိုလ်မှူးချုပ်ဇော်မင်းထွန်းကထည့်သွင်းပြောကြားပါတယ်။ငင်းချင်းလုပ်ငန်းစဉ်မှာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ NCA ခေါ်တနိုင်ငံလုံးပြစ်ခတ်ရစေးရေးစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့မထိုးသေးတဲ့အဖွဲ့တွေရှိတယ်လို့ NCA ပြင်ပလမ်းကြောင်းကနေငင်းချင်းဆွေးနွေးဖို့တောင်းဆိုတာတွေရှိနေတဲ့အပေါ်တမ်ဘော်ရဲ့ယက်တီချက်နဲ့သဘောထားကိုလည်းတမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စူးနိုင်ဦးကပြောဆိုထားပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ဟာပြစ်ခတ်တိုက်ခိုက်တာတွေရစေးပြီးတဲ့နောက်ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်တရားမျှတမှုနဲ့ဂုဏ်သိက္ခာရှိမှုအပေါ်အခြေခံတဲ့ရေရှည်တည်တံ့ခိုင်မြဲတဲ့ငင်းချမ်းရေးကိုဥတည်သွားဖို့ရည်ရွယ်ကြောင်းတမ်ဘော်ရဲ့သဘောထားကိုလည်းပြောဆိုခဲ့ပါတယ်။လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာနိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုကအခုလိုပြောပါတယ်
။ပြစ်ခတ်ရစေးပြီးနိုင်ငံရေးဆွေးနွေးကြမယ်။ဆိုတော့နိုင်ငံရေးဆွေးနွေးမယ်ဆိုတာမူရတော့ဘယ်သူမှညင်ပယ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲမှာတည်ဆုံနေတဲ့ကိစ္စတွေ။နောက်ပြစ်ခတ်ရစေးရင်မှာတည်ဆုံနေတဲ့ကိစ္စတွေနဲ့ပတ်သက်လို့တော့လက်တွေ့ကြကြဖြစ်စင်းမှုလိုတာ။နောက်တစ်ခုဒီ NC လက်မှတ်ထိုးရေးသားဖွဲ့နိုင်ငံရေးဆွေးနွေးပွဲမှာလည်းကိစ္စမှာလည်းဒီနိုင်ငံရေးကခွဲမထွက်ရဂရီကွေပေးရေးနဲ့တခုရောတမလို့ကိစ္စတစ်ဆုံနေပြီးတော့အခုရှေ့မတွေ့နိုင်နောက်မဆုံနိုင်အခြေအနေမျိုးဖြစ်နေတာပါအဲ့တော့နိုင်ငံရေးဆွေးနွေးပွဲမှာလည်းညှိနှိုင်းမှုရရှိဖို့လိုအပ်ပါတယ်အစဉ်တိုင်းမှာတော့နှူးနှစ်ဖက်ကြီးကြီးလေးလေးညှိနှိုင်းဖို့လိုအပ်မယ်လို့ထင်ပါတယ်
လောလောဆယ်မှာထိုင်းမြန်မာနယ်စပ်ဒေသက NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့နဲ့ဆွေးနွေးနေတဲ့27ရာစုပင်လုံအစည်းအဝေးဟာတနည်းကြော်ကြာရက်ဆိုင်ထားရတယ်လို့ပြည်မြန်မာနယ်စပ်ကအဖွဲ့10ဖွဲ့ KNDI မျိုးသားတိုးတက်ရေးပါတီ KNPP နဲ့ NCA လက်မှတ်ရေးထိုးရေးအတွက်လည်းဆွေးနွေးနေစေအခြေအနေဖြစ်ပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုသမရကအသက်ခံအပ်မဲ့သမရယုံအကြံပေးရာထူးအပေါ်မှာထောက်ပြတုံသက်ချက်တချို့ကိုနားဆင်ကြရပါမယ်။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC ရဲ့ဥပဒေအကြံပေးနဲ့နိုင်ငံတော်သမရယုံအကြံပေးပုဂ္ဂိုလ်အဖြစ်တန်အမတ်ကြီးဟောင်းတယောက်ကိုသမရကခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့မေလ၈ရက်နေ့စွဲပါနိုင်ငံတော်သမရယုံအမိန့်ကြော်ညာစာနဲ့ခန့်အပ်ခဲ့တာဖြစ်ပေမဲ့နှစ်လကျော်ကြာမှနိုင်ငံတော်ပြန်တမ်းမှပါဝင်လာခဲ့တာငင်းချမ်းရေးလုပ်ငန်းစဉ်ကိုလက်ရှိတာဝန်ယူထားသူတွေကိုယ်တိုင်အခုလိုခန့်အပ်ထားတဲ့အပေါ်မှာတိမထားတဲ့အပေါ်မှာဝေဖန်မှုတွေရှိနေတာပါဒီသတင်းကိုတော့ဝေသတင်းတောက်မေခါကပေးပို့ထားပါတယ်ရှင
်ဒီခန့်အပ်လွှာဟာဇူလိုင်19ရက်နေ့ရက်စွဲနဲ့ထုတ်တဲ့နိုင်ငံတော်ပြန်တမ်းမှာပါဝင်ခဲ့တာဖြစ်ပြီးထုတ်ပြန်ချက်မှာဖော်ပြချက်အရာကတော့ပြီးခဲ့တဲ့မေ၈ရက်နေ့ရက်စွဲမှာခန့်အပ်ထားတာဖြစ်ပါတယ်တမရခန့်အပ်လိုက်တဲ့အကြံပေးဟာအငိမ့်စားတန်မတ်ကြီးဥပေါ်လင်စိန်ပဲဖြစ်ပါတယ်။တန်တမန်အတိုင်းဝိုင်းရဲ့ပြောပြချက်အရာကတော့သူဟာစစ်ဘိုလ်တအူးအနေနဲ့တာဝန်ထမ်းဆောင်ဘူးသူဖြစ်ပြီးတဲ့နောက်တန်တမန်အတိုင်းဝိုင်းဘက်ကိုပြောင်းရွှေ့လာသူတအူးဖြစ်တယ်လို့ကနဲဦးသိရှိထားရပါတယ်။နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့သမရအကြံပေးတွေခန့်အပ်တာမှာရယူထားတဲ့တာဝန်နဲ့ကိုယ့်ရဲ့ကြံ့ကျင်မှုနဲ့ကန့်ညှိမှုမရှိဘဲခန့်အပ်တာတွေလူမှန်နေရာမှန်တွေမတုံးဆဲနိုင်တာတွေကတိုင်းပြည်အတွက်နစ်နာစေတယ်လို့ဆိုပါတယ်။
ဟိုအရင်နှစ်ပေါင်းများစွာတည်းကဇက်တိုက်ဖြစ်နေတဲ့ပုံစံကအကြံပေးပုံကိုဖြစ်ခန့်တဲ့နေရာမှာသူကလက်လက်တဲ့နေရာမှာအငိမ့်စားယူတဲ့ပုံကိုတွေကိုခန့်ထားတဲ့ပုံစံမျိုးဖြစ်နေတယ်အဲ့တော့တကယ်တမ်းကတော့အကြံပေးပုံကိုဆိုတာတကယ်ဟလာလက်ရှိဟလာ NRPC ရဲ့လုပ်ငန်းတွေဒါမှမဟုတ်လေနိုင်ငံတော်သမ္မတရုံးရဲ့လုပ်ငန်းတွေကိုတော့တကယ်ဖြစ်ဖြစ်ရောက်ရောက်နဲ့ပွန့်ပွန့်လင်းလင်းအားနည်းချက်တွေလိုအပ်ချက်တွေပေါ့ပြုပြင်ရမယ့်အချက်တွေကိုဟိုထောက်ပြပြီးအကြံပေးနိုင်မဲ့ပုံကူမျိုးတွေကိုဥစားပေးခန့်ဖို့လိုအပ်တယ်လို့မြင်တယ်
။ဒီပြင်နိုင်ငံတော်သမရယုံအမိန့်ကြေညာစာကိုရက်ပေါင်း80ကျော်မှနိုင်ငံတော်ပြန်တမ်းမှာဖော်ပြနိုင်တာကိုလည်းမေးခွန်းထုတ်တင်တယ်လို့သူကဆိုသွားပါတယ်
။ဒီနိုင်ငံတော်သမရယုံကပဲဖြစ်ဖြစ်နိုင်ငံတော်အတိုင်းအတာပုံကူယုံကပဲဖြစ်ဖြစ်တော့ပြည်အောင်စုအစိုးရအဖွဲ့ယုံကပဲဖြစ်ဖြစ်ဒီအမိန့်ကြေညာစာတွေအမိန့်တွေထုတ်ပြန်ချက်တွေကိုထုတ်ပြန်တဲ့အခါမှာတော့အချိန်နဲ့တပြေးညီ ပြည်သူလူထုကိုအတိပေးဖို့လိုအပ်တယ်လို့မြင်တယ်အခုဆိုရင်ဟဲ့လားမေလာတုန်းကထပ်အပ်တယ်အမိန့်ကြော်ညာစာဦးအခုဇူလိုင်လဒီနိုင်ငံတော်ပြန်လည်ကြတော့မှာထုတ်ပြန်တယ်ဆိုတော့ဈာကာလရပ်ပေါင်း80လောက်လက်ဟာနေတော့တွားတူရတယ်အဲ့တော့ဒါလည်းပေါ်ပြတယ်ဆိုတော့အစိုးရအဖွဲ့ရဲ့ဒီလုပ်ငန်းဆောင်ရွက်မှုတွေမှာဘယ်လောက်ထိလာလေးလံထိုင်မိုက်မှုတွေဖြစ်နေတယ်ဘယ်လောက်ထိနေကွေမှုတွေဖြ
ဆိုတော့ဒီလိုဆိုကတော့လို့စေညဉ့်ညဉ့်လုံငန်းစင်မှာခန့်ထားတဲ့လူကြီးညဉ့်ညဉ့်လုံငန်းစင်မှာတကယ်တမ်းပါဝင်မှုကတော့နည်းနာမှန်ပဲဗျဥဒုက္ခတွေဖြစ်ကြတဲ့ပျော်တည်ဆွေတို့ဒေါက်တာတိမဲဝင်းတို့အစဟောဒွေမှုခမောင်းတင်တို့အစပေါ့နော် ဒီလူတွေကညဉ့်ညဉ့်လုံငန်းစင်မှာတကယ်တမ်းထဲမှာပါဝင်မှုကနည်းနေတယ်ကျွန်တော်တို့ကဥပဒေကြံပြီးဟာမျိုးကတကယ်တမ်းဥပဒေဝဲရရဲ့တကယ်ဥပဒေဝဲနဲ့ပတ်သက်ပြီးတော့ရခဲ့တာလားသို့မဟုတ်ဥပဒေလုံငန်းတွေမှာလုပ်ခဲ့တာလားဆိုတာလည်းကျွန်တော်တို့မသိရဘူးလေသူရဲ့နောက်ကျောင်းရဆိုတော့မသိရတဲ့အခါကျတော့ဒါတင့်တော်ကြီးမတင့်တော်ကြီးဆိုတော့ပြောဖို့ခက်ခဲပါတယ်တကယ်တမ်းတိုင်းနာကြီးနဲ အဲ့လိုလူမျိုးမှလာလေဒီ NRPC ငញ្ញိုင်းလုပ်ငန်းစဉ်အတွက်ဥရေကြံပြီးဖြစ်လို့ရမယ်လို့ထင်ပါတယ
်လက်ရှိခန့်ထားသူဟာစစ်ဘိုလ်ဟောင်းတဦးကနေအသွင်ကူးပြောင်းကတန်တမန်အတိုင်းဝိုင်းဘက်ကူးပြောင်းလာတဲ့သူတဦးလို့သာကနဦးသိရှိထားရပြီးဥပဒေရေးရာဘလောက်ကြွန့်ကျင်မှုရှိသလဲဆိုတာကိုတော့အသေးချာမသိရသေးပါဘူးသူရဲ့လုပ်ပိုင်ခွင့်နဲ့သူဘလို့တာဝန်နေယူမလဲဆိုတာနဲ့ပတ်သက်လို့သမရယုံဘက်ကိုဆက်သွယ်မေးမြန်းတာမှလည်းဖုံးလက်ခံဖြေဆိုခြင်းမရှိပါဘူးရှင
်မိခပြောပြသွားတာပါရှင်အခုတခါတော့တက်ကြွလှုပ်ရှားသူ၅ဦးဒီကနေ့တရားစွဲခံထားရတဲ့အခြေအနေကိုပြောပြပါမယ်ဖန်စီခံထားရတဲ့ဒေါန်တို့မျိုးဆက်တန်ချက်အဖွဲ့ကိုတရက်ခွေမှအကူညီပေးခဲ့တဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့မနီလာသိန်းပါဝင်တက်ကြွလှုပ်ရှားသူ5ဦးကိုအာဏာပိုင်တွေကဒီကနေ့ပဲတရားစွဲလိုက်ပါတယ်။တရားစွဲခံရသူတွေဘက်ကတော့ဖန်စီခံလူငယ်တွေရုံးထုတ်တဲ့အချိန်မှာရုံးရင်းစံခတ်အခြေအနေကိုကြားဝင်ဖြန့်ပြေးပေးခဲ့တာသာဖြစ်ကြောင်းပြောဆိုထားတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပါမယ်ရှင်။
တကြံတွင်းမှာစဉ်စားမတင်မဲနဲ့တန်ချက်ထိုးခဲ့တဲ့အတွက်အေးအေးယူခံရပြီးတော့အခုခါအင်းစိန်ထောင်မှာထိမ့်သိမ်းခံနေရတဲ့ဒေါင်းနုမျိုးဆက်တန်ချက်အဖွဲ့ရုံးထုတ်ချိန်မှာလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တွေအပေါ်ဝတ္တရားနှောက်ယှက်မှုလက်ရောက်မှုအားပေးကူညီမှုတွေနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကမန္တလေးသိမ်းအပါအဝင်မရှားရမုံကိုနန်းလင်းကိုနိုင်ကိုသူနဲ့ကိုမင်းဟန်ထက်တို့၅ဦးကိုဗိုလ်တော်မျိုးနယ်တရားစခန်းကဒီကနေ့ဗိုလ်တော်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်တရားစွဲဆိုခံရတဲ့တက်ကြွလှုပ်ရှားသူတွေဘက်ကတော့တန်ကျက်အဖွဲ့ဝင်လူငယ်တွေကိုအားပေးသူတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေကြားရုံးရင်းစံခတ်ဖြစ်တဲ့အချိန်မှာဖြန့်ဖြေးပေးခဲ့တာသာဖြစ်ကြောင်းပြောဆိုထားပါတယ်တရားစွဲခံရသူတို့ဖြစ်တဲ့88မျိုးဆက်ကျောင်းသူမနီလာသိန်းကတော့တရားဥပဒေနဲ့အညီအမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်ဒီနေ့ကတော့ကျမတို့ကအမခံကိစ္စပဲပေါ့နော်ရှစ်နေပါဝါတင်တယ်အမခံပေးတယ်ပေါ့ဒီအဓိကကသူတို့ဆွဲထားတဲ့ပုံမှန်တွေပေါ့နော်သူတို့တက်ထားတဲ့ပုံမှန်တွေက3333ဆိုတဲ့ပုံမှန်တွေကျမတို့ကတက်ထားတယ်အဓိကကျမပြောချင်တာကတော့ကျမတို့ကိုဟိုမှန်မှန်မကန်တစ်ဖက်သက်ဆွဲဆိုထားပေမဲ့ကျမအခုတရားဥပဒေကြောင့်ကျမရင်းဆိုင်နေရပေါ့နော်ဒီဘုံဆောင်တရားရုံးမှာကျောင်းသူတွေအချုပ်ခါပေါ်ဆင်းလာတဲ့အချိန်မှာပဲဘုံဆောင်ရဲစခန်းကရဲနေရနေပြီးတော့မန်းစုရတနာမြင့်နဲ့မက်ဒီဆိုင်ဆောင်ကိုတုံးလိုက်တဲ့အချိန်မှာအစဖြစ်သွားတဲ့ဖြစ်စဉ်ပေါ့အဲ့ဖြစ်စဉ်မှာကျမတို့ကနေပြီးတော့ဈားရဲကနေဝင်ရောက်ဖြတ်ပြီးခဲ့တယ်ဒါပေမဲ့ဒီကနေ့ကိုထီးလဲရောက်ကျူးလွန်တဲ့လူတွေကိုကြတဆုံးတရားရေးယူခဲ့ခြင်းမရှိဘဲနဲ့ကျမတို့ဈားဝင်ဖြတ်ပြတဲ့လူတွေကိုဟိုပုံမှန်မျိုးစုံတက်ပြီးတော့ပေါ့နော်အခုကျမတို့ကိုတရားဆက်ဆိုထားခဲ့ရပေါ့
အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားသူတိုင်းရင်းသားလူငယ်တွေတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေတပ်မကကျောင်းသားတွေအပေါ်မှာပြည်ထောင်စုနဲ့ကာကွယ်ရေးဘက်ကတရားစွဲဆိုနေတာဟာဒီမိုကရေစီစံနှုန်းတွေကိုရည်ရွယ်ချက်ရှိရှိချိုးဖောက်မှုအဖြစ်လွတ်လပ်စွာလှုပ်ရှားမှုအတန်ကရှုမြင်ပါတယ်ဘိုးတထောင်တရားရုံးအထိအမှုဆွဲတင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးလဲအမှုမှာတောက်လျှောက်လိုက်ပါဆောင်ရွက်ပေးနေတဲ့လွတ်လပ်စွာလှုပ်ရှားမှုအတန်ကမောင်ဆောင်ခါကအခုလိုသုံးသပ်ပါတယ်
ဒီဒီဒီကိစ္စကြီးဆက်ဖြစ်တာကဒီမေလ20ရက်နေ့ဒုထောင်အမျိုးနယ်တရားရုံးမှာတောင်းလို့ရတဲ့ရုံးတော့မှာဖြစ်ခဲ့တယ်ဆိုတော့ဘယ်တော့အဲမေလ20ရက်နေ့မှာဖြစ်ပြီးတရားနှစ်အတွင်းမှာပဲဒုထောင်ရဲစတဲ့နေပြီးတော့သူတို့လိုက်ရန်ဆန်းစီပြီးတော့ဒီအမှုဖွင့်အရေးယူခဲ့တယ်ပြီးတော့အမခံပေးခဲ့တယ်ပေါ့ဆိုတော့အဲ့ဒါဖြစ်ပြီးတော့နှစ်လကျော်ကြာတဲ့အချိန်တည်းမှာဒီအမှုကိုဒီတရားရုံးမှာခင်နိုင်ခဲ့တာတွေ့ရတယ်သူစဆွဲတော့ဆိုရင်ပုံမှန် ဒီကုနေကိုဆဲခဲ့တာဒါကျွန်တော်တို့သိရတယ်ဆုံးမ353ရေ114ရေ116ရေ332ရေဆိုပြီးတော့ဆွဲဆိုခဲ့တယ်ပေါ့အဲလိုဆွဲဆိုခဲ့တာကိုကြည်ကျင်းအားဖြင့်သူတို့ဟာဒီပုံမှန်၄ခုဒီလိုကိစ္စလေးတစ်ခုတော့ပုံမှန်၄ခုတက်ပြီးဆွဲတာကိုကြည်ကျင်းအားဖြင့်ဒီကောင်းဆုံးမျိုးရအပါဝင်ဒီသူတို့ကဝင်းရံနဲ့ဒီနဲ့ပတ်သက်တဲ့သူတွေကိုဘယ်လောက်အထိဒီရေအနေနဲ့သူပြင်ရက်တ်ပွင့်နေတယ်ဘယ်လောက်ဒီအမျိုးဒေသနေလဲဆိုတာကိုသိတာကြည့်တယ်လို့ကျွန်တော်တော့မြင်နေတယ
်ပို့ထောက်တရားရုံးဒီကနေ့ရုတ်ထုတ်ဆစ်ဆဲချိန်မှာတော့မတ်လီလာသိအပါဝေးကားဦးကိုတရားသူကြီးကအမခံပေးလိုက်ပြီးနောက်သတင်းပတ်အင်္ဂါနေ့မှာထပ်မံရုပ်ချိန်ပေးထားပါတယ်။တကြံတော့ကစင်စာမတင်ပဲနဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတန်ကြပ်ဆက်ဆိုခဲ့တဲ့ဒေါက်တော်မျိုးဆက်တန်ကြပ်အဖွဲ့ဦးဆောင်သူကျောင်းသားတွေကိုတန်ကြပ်ထဲမှာတပ်မတော်ကိုထိခိုက်စေတဲ့အုံနှုံးတွေပါဝင်ခဲ့လို့ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်းထွန်းမြင့်ကတရားလိုပြုလုပ်ပြီးတော့ပုံမှန်905ကာကြီးအကြီးအကျယ်ပြတ်စေမှုနဲ့တရားစွဲဆိုပြီးတဲ့နောက်မှာတော့အေးစိတ်အကျဉ်းထောင်ထဲမှာဖမ်းဆီးချုပ်နှောင်ထားတာဖြစ်ပါတယ်ရှင်
မဆုမောင်ပြပြသွားတာပါရှင်အခုကလေးအခွင့်ရေးဆိုင်ရာဥပဒေကြမ်းဘက်ကိုအလှည့်ပေးပါရစေကန့်ကွက်ဝေဖန်မှုတွေရှိနေတဲ့ကလေးတငယ်အခွင့်ရေးများစုဆိုင်ရာဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပြီးမကြခင်မှာနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော်မှာပါဒီဥပဒေရဲ့ကလေးမွေးစား권ပါပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးဝေဖန်တာတွေရှိနေပါတယ်ဒီအကြောင်းကိုတော့ဖေးဖေးမြမပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
ကန့်ကွက်ဝေဖန်မှုတွေရှိနေတဲ့ကြားကနေကလေးတငယ်ခွင့်ရေးများဆိုင်ရာဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဥပဒေကြမ်းကိုအတည်ပြုပြဋ္ဌာန်းလိုက်ပြီးဖြစ်တဲ့အတွက်နိုင်ငံတော်သမ္မတဦးဝင်းမြစ်ကမကြခင်လက်မှတ်ရေးထိုးအတည်ပြုထုတ်ပြန်တော့မှာဖြစ်ပါတယ်။ဒီဥပဒေကြမ်းအခန်း၈မှာပါတဲ့မွေးစား권ဥပဒေမှာတော့နိုင်ငံသားတဦးဟာကလေးတငယ်ကိုမိဘအရင်းတပွဲပြည့်စုံဆောင်ချောက်နိုင်ရင်သတ်မှတ်ချက်နဲ့အညီမွေးစား권ရှိရလို့ဖော်ပြပါရှိပါတယ်။ဒါကြောင့်ဆန္ဒထုတ်ပေါ်တာတွေဖြစ်ခဲ့တယ်လို့နိုင်ငံရေးပါတီတချို့ကလည်းကန့်ကွက်တဲ့ထုတ်ပြန်ကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။ကန့်ကွက်ရတာနဲ့ပတ်သက်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကအခုလိုရှင်းပြပါတယ
်။အခုကမြန်မာနိုင်ငံအတွင်းမှာမွေးဖွားတဲ့နိုင်ငံဟုတ်မဟုတ်ဟုတ်ကလေးတွေကိုမွေးသားဥပဒေမှာမွေးသားကြတယ်သူကနိုင်ငံသားကလေးတွေကတော့အခွင့်အရေးကြီးလာပါလိမ့်။ဆိုတော့ဒီကနိုင်ငံအများကြီးကလူကြီးပေါက်ကွင်းအဆမဲ့ပေါက်ကွင်းနေတဲ့နိုင်ငံကြီးတွေကြားထဲမှာအဲ့ဒါကျွန်တော်တို့ရှိနေတဲ့အတိုင်းကြီးအတွက်ဒီဥပဒေကအဲ့ဒါလူကြီးရဲ့ပြဿနာအများကြီးရှိနေတယ်နီး။အနေရှိရပေါ့ဒီရှိတဲ့အနေကြီးရဒါကြောင့်ကျွန်တော်တို့ကတောင်းပန်တာပေါ့
။ဒီဥပဒေကိုလွတ်တော်တွင်ကိုလွတ်တော်ပြင်ပမှာပါကန့်ကွက်ဖို့ဆောင်ရွက်နေတယ်လို့လည်းဒေါက်တာနန္ဒာလှမြင့်ကဆိုပါတယ်။ဒီဥပဒေကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီအဖွဲ့ဝင်ဦးအောင်တင်းကအခုလိုရှင်းပြပါတယ
်။ဥပဒေကိုနည်းနည်းသဘောပေါက်ဖို့တော့လိုလိမ့်မယ်ရှင်နော်။အဲ့တော့မွေးစားခြင်းရဲ့အခွင့်အရေးကမွေးစားရဲ့သာသမီဖြစ်တယ်မွေးစားရဲ့ကိုင်းသူကနိုင်ငံသားအလိုလျောက်မဖြစ်ဘူးလားနော်1982ခုနှစ်နိုင်ငံသားဥပဒေရဘလို့မှခမနိုင်ငံသားမဖြစ်နိုင်ဘူးနိုင်ငံသားဖြစ်ခွင့်ဥပဒေရပြီးကြဥပဒေနဲ့သွားတာအလူရရဇဝေဇဝါဖြစ်နေတာကဒီမွေးစားတာနဲ့ပဲနိုင်ငံသားဖြစ်ရမယ်ဆိုတဲ့အခွင့်အရေးရသွားနိုင်တယ်ဆိုပြီးတော့ဒါတက်တဲ့ဟိုဟာလုပ်တယ်သူတိချာဥရိရဲ့သဘောသဘာဝမတူညီတဲ့ဥရိသဘောသဘာဝကိုသူကပေါင်းစပ်ပြီးသူအတွေးရင်သူလျှောက်ပြောနေတာနော
်ဒီဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်ကဇွန်လ9ရက်နေ့ကအတည်ပြုခဲ့ပြီးနိုင်ငံတော်သမ္မတတန်ပြီးပို့ခဲ့ပြီးမဲ့နိုင်ငံတော်သမ္မတကအချက်အချို့ကိုပြန်လည်ပြင်ဆင်မှုလွှတ်တော်ကိုပြန်လည်ပြီးပို့ခဲ့ပါတယ်နိုင်ငံတော်သမ္မတပြင်ဆင်တဲ့အချက်အချို့ကိုပြင်ဆင်ပြီးတဲ့နောက်မှာတော့ပြည်ထောင်စုလွှတ်တော်ကမနေ့ကအတည်ပြုခဲ့ပြီးမကြခင်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော့မှလည်းဖြစ်ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆက်နိုင်ကြပါတယ်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမဲ့အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးကံကိုမစခင်ကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါရှင်
ဒီမိုကရက်တစ်ပါတီကလူပြူမဟုတ်တဲ့ကွန်ဂရက်စ်တော်မှအမျိုးသမီး၄ယောက်ဟာအမေရိကန်ပြည်ထောင်စုကိုချစ်နိုင်တဲ့သူတွေမဟုတ်ဘူးဆိုပြီးသမ္မတဒေါ်နယ်ထရန့်ကထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်။ဒီကရက်ရပိုင်းကလာသူပြောဆိုချက်ကြောင့်ဝေဖန်မှုတွေကြုံနေရတဲ့အချိန်သမ္မတက Twitter လူမှုကွန်ရက်ကထပ်ပြီးရေးသားလိုက်တာပါ။မင်နီဆိုတာပြည်နယ်ကလွှတ်တော်မှအီလန်အိုမာ၊နယူးယောက်ပြည်နယ်ကအလက်ဇန်ဒရီယာအော်ဂစီယိုဂေါ်ဒက်စ်၊မက်ဆာချူးဆက်ပြည်နယ်ကအာယာနာပရက်စလီနဲ့မီချီဂန်ပြည်နယ်ကရရှိဒါဒေးလစ်တို့နဲ့ပတ်သက်ပြီးသမ္မတရဲ့မှတ်ချက်ပြီးပြောဆိုချက်တွေကလူမျိုးရေးခွဲခြားတဲ့ပြောဆိုချက်တွေဆိုပြီးဝေဖန်ခံရတဲ့အချိန်လေးဖြစ်ပါတယ်။အမျိုးသမီးအမတ်၄ယောက်ကို Twitter လူမှုကွန်ရက်ကပြစ်မှတ်ထားတိုက်ခိုက်ပြီးရပိုင်းချပြီးခဲ့တဲ့အပတ်မြောက်ကာရိုလိုင်းနာပြည်နယ်မှာကျင်းပတဲ့လူထုနဲ့တွေ့ဆုံပွဲအတွင်းလူတချို့ရဲ့အော်ဟစ်သံတွေကအငင်းပွားစရာဖြစ်ခဲ့တယ်။အဲ့ဒီအမျိုးသမီးကိုနေရပြန်ပို့လိုက်ပါဆိုတဲ့အော်ဟစ်တန်တွေကသမ္မတထရန့်မိန်ကွန်းဆက်မပြောခင်73စက္ကန့်ကြာခဲ့ပါတယ်။ဒီအော်ဟစ်တန်တွေနဲ့ပတ်သက်လို့အကြီးအကျယ်ဝေဖန်မှုတွေကြုံရတဲ့အချိန်ဝါရှင်တန်မြို့တော်ကိုပြန်ရောက်တဲ့အခါသမ္မတထရန့်ကတော့သူနဲ့မပတ်သက်သလိုအခုလိုပြောခဲ့ပါတယ်
။ But it was quite a chant and I felt a little bit
တော်တော်လေးကိုကြည်ကြဲလောင်လောင်နဲ့អော်ကြခិតကြတာပါ။ဒီလိုအော်ဟစ်တာတွေနဲ့ပတ်သက်လို့ကျွန်တော်တော်တော်လေးစိတ်မသက်မသာဖြစ်မိပါတယ်။ကျောင်းကျနာကကျွန်တော်မိန်ကုန်းကိုအများဆုံးဆက်ပြောခဲ့တယ်။ဒါပေမဲ့ဒီကိစ္စကတော်တော်လေးမြန်မြန်ဆန်ဆန်ဖြစ်သွားခဲ့တာပါ
။ဒီလွတ်တော်မှတ်မျိုးသမီးတွေဟာအမေရိကန်ပြည်ထောင်စုကိုချစ်နိုင်ပါရဲ့လားလို့မိန်ကုန်းထုတ်ပြီး Twitter ကနေသမ္မတထရန့်ကတင်းကြပ်ကြွေနေမှာထပ်ရေးပါလေ။ဒီမိုကရက်လွတ်တော်မှတ်အလီဂျာကမ်မင်းစ်ကတော့သမ္မတထရန့်ရဲ့ဆက်စပ်တိမကန်ပြောဆိုချက်တွေကြောင့်တိုင်းပြည်မှာကွဲလွဲချက်တွေပိုပြီးကြီးထွားစေတယ်လို့မြင်တဲ့အကြောင်း ABC ရုပ်သံကိုပြောပါတယ်။သမ္မတဟာလူမျိုးရေးခွဲခြားသူဖြစ်တဲ့ဆိုတာသူ့အနေနဲ့တန်လျာမရှိဘူးလို့လည်းအခုလိုပြောပါတယ
်။ Mr. President, we want you to be a role model. We want somebody in that White House.
သမ္မတကြီးခင်ဗျာ ကျွန်တော်တို့ကခင်ဗျားကိုစံနမူနာထားမယ်သူတယောက်ဖြစ်မြင်နေတာပါ။အိမ်ယူတော်မှာရှိတဲ့ခင်ဗျားအတွက်ကျွန်တော်တို့သားသမီးတွေကဂုဏ်ယူရတဲ့သူအတူယူရမယ်သူဖြစ်စေချင်တာပါ။အခုသမ္မတကြီးလောက်ကင်ပြုမှုနေပုံတွေကကလေးတွေအတူယူဖို့မဟုတ်ပါဘူ
း2020သမ္မတရွေးကောက်ပွဲမှာသမ္မတရဲ့အကြီးတန်းချန်ပေးဖြစ်တာဝန်ယူထားသူမာစီဒက်စ်ရှာလပ်ကတော့သမ္မတဘက်ကအခုလိုကာကွယ်ပြောဆိုပါတယ
် I have worked with President Trump for 2 years and he is not a racist he's a compassionate man
သမ္မတနဲ့အတူနှစ်နှစ်အတူတူအလုပ်လုပ်ခဲ့ပါတယ်သူဟာလူမျိုးရေးခွဲခြားသူတယောက်မဟုတ်ပါဘူး။မြစ်တာရှစ်ထားပြီးလူနည်းစုတွေအတွက်မူဝါဒတွေကိုအာရုံစိုက်သူပါ။လူမဲတွေစပိန်စကားပြောတဲ့သူတွေအပါအဝင်အမေရိကန်တွေအားလုံးရဲ့ဘဝကိုမြင့်တင်ဖို့ရလက်ကိုအဓိကထားအာရုံစိုက်တဲ့သူတယောက်ပါ
။ဒီမိုကရက်အမျိုးသမီးလွတ်တော်အမတ်၄ယောက်အနေနဲ့အမေရိကန်ပြည်ထောင်စုဘာလို့တည်နေလို့မပြောခင်ကိုယ့်နေရာတိုင်းပြည်ကိုပြန်ပြီးအဲ့ဒီနိုင်ငံရင်းကပြဿနာတွေကိုအရင်ရှင်းဖို့ပြီးခဲ့တဲ့တင်းကုန်တွေနေ့မှာသမ္မတကပြောခဲ့တာပါ။ဒီပြောဆိုချက်ကြောင့်ကြီးကြပ်ညင်ပေါ်မှုတွေဝေဖန်မှုတွေတိုင်းပြည်တော်မှာပေါ်ပေါက်ခဲ့ပါတယ်။လွှတ်တော်အမတ်မျိုးသမီး၄ယောက်ထဲမှာ၃ယောက်ကအမေရိကန်ပြည်ထောင်စုမှမွေးဖွားသူတွေဖြစ်ပြီးအားလုံးကအမေရိကန်နိုင်ငံသားတွေဖြစ်ပါတယ်။သမ္မတရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုဝေဖန်ပါတယ
်။ These comments from the White House are disgraceful and disgusting and the comments are racist.
အင်ဂျူရောကထွက်လာတဲ့ဒီပြောဆိုချက်တွေဟာရှက်စရာကောင်းတယ်လို့စိတ်ပျက်စရာလည်းကောင်းပါတယ်။ဒီပြောဆိုချက်တွေဟာလူမျိုးရေးခွဲခြားတဲ့ပြောဆိုချက်တွေပါ
။သမ္မတရဲ့ပြောဆိုချက်တွေကိုရှုတ်ချတဲ့ဆုံးဖြတ်ချက်တွေကအောက်လွတ်တော်ကအင်ကာနီမှာမဲခွဲဆုံးဖြတ်တည်ပြုခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကို Republican အမတ်၄ယောက်ကထောက်ခံမဲပေးခဲ့ပါတယ်။အဲ့ဒီ၄ယောက်သာမထောက်ခံခဲ့ရင်သမ္မတကိုရှုတ်ချတဲ့ဆုံးဖြတ်ချက်ဟာပါတီတစ်ဖက်တည်းကထောက်ခံတဲ့ဆုံးဖြတ်ချက်ဖြစ်သောရှိနေခဲ့မှာဖြစ်ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြဒါရိုက်လေလိုင်းဆွေးနွေးကံအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လို့ရမှုမဆုမွန်တို့ရဲ့ဒါရိုက်လေလိုင်းကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖွဲ့စည်းပုံပြင်ရည်လွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်လို့မျှော်လင့်စရာကိစ္စရည်ဒီပါဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့အတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့တင်သွင်းထားတဲ့အကြံပြုချက်အစီအစဉ်ကိုလွှတ်တော်အတွင်းမှာအခုလက်ကုံပိုင်းမှာပြန်လည်ဆွေးနွေးဖို့ရှိနေပါတယ်NLD ပါတီရဲ့ဒီရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရည်အတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ဒဲကနေဘလောက်ထိများဆွမ်းဆောင်နိုင်မလဲဘလောက်ထိကျွန်တော်ပြည်သူတွေမျှော်လင့်ထားပါလဲသရရှင်တွေရဲ့အမြင်သဘောထားကိုလည်းကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပင်တိုင်းပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ပြောင်းစုရှင်တွေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ကဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျအဲနောက်တူကတော့ရနတ်သစ်နိုင်ငံရေးမဂ္ဂဇင်းရဲ့အရေးတော်ချုပ်ဦးသက်စင်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ဦးကြည်မြင့်ကိုအရင်ဆုံးဖိတ်ခေါ်ကြပါလိမ့်ခင်ဗျာဆရာဦးကြည်မြင့်ကြားပါလားကြားပါခင
်ဗျာ
ဟုတ်ကဲ့ဆရာဦးကြည်မြင့်ကျွန်တော်ခုနကပြောလို့ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့အခုလွှတ်တော်ကိုတင်သွင်းလိုက်ပြီးဆွေးနွေးတော့မယ်ဒါပေမဲ့ခက်တာကကျွန်တော်ဖွဲ့စည်းပုံပါအခန်း၁၂ရဆိုလို့ရှိရင်တကယ်ဖွဲ့စည်းပုံပြင်ရေးအခန်းပေါ့နော်အခန်းရဆိုရင်တော်တော်များများကဒါတော်တော်အဟန့်တားဖြစ်နေရလို့မြင်ကြပါတယ်ဦးကြည်မြင့်ရဲ့အမြင်သိကြပါလေဖွဲ့စည်းပုံပြင်ရေးအခုလွှတ်တော်ရဲ့ကြိုးပမ်းမှုကဘယ်လောက်ထိအောင်မြင်နိုင်ပါလဲခင်ဗျာဘယ်လောက်ထိမျှော်လင့်လို့ရပါလဲ
ဟုတ်ကျွန်တော်ကတော့ဒီပါတီဝင်မှလည်းမဟုတ်ပါဘူး။ဘယ်နိုင်ငံရဲ့အထောက်ပံ့တဲ့ NGO ကိုလှုပ်ထားတဲ့လူတွေမဟုတ်ပါဘူးခင်ဗျာ။အတလေကြီးပါပြီ။ဒါကြောင့်မို့ကျွန်တော်ရဲ့ပုံကူကြီးအနေနဲ့ရဖို့လဲပြောဆိုရင်မဟုတ်ပါဘူး။တိုင်းပြည်အတွက်ပဲကျွန်တော်တင်ပြခြင်းဖြစ်ပါတယ်။နောက်ကျွန်တော်ဒါကိုအချိန်မောင်းများစွာစဉ်းစားပါတယ်။ကျွန်တော်တို့လည်းနိုင်ငံကြီးစဉ်းစားပြီးဖြစ်ခဲ့တယ်။အဲ့တော့ဒါနဲ့ပတ်သက်လို့ဒီနောက်ရှိအခြေခံဥပဒေကြီးပေါ်လာတာဒီဥပဒေနဲ့အလုပ်ဖြစ်ပါမလားလို့ကျွန်တော်တို့လုပ်တဲ့အခါမှာလုံးဝအလုံးမဖြစ်နိုင်ဘူးဆိုတာသိပါတယ်။ဒါကြောင့်လည်းကျွန်တော်က2008အောက်မှာလုံးဝပါတီလည်းမထောင်ခဲ့ပါဘူး။အဲအိုက်ပါတီလည်းမလုံခဲ့ပါဘူး။ဒါကတော့ဤတန်းလေးပါ။သို့တော့လူသားလူမျိုးဒီအဖွဲ့ချုပ်အနေနဲ့ကတော့တောင်ဆန်းစုကြည်နေတယ်။သူ့အနေနဲ့အချိန်ပေါင်းများစွာစဉ်းစားပြီးတော့နောက်ဆုံးမှမိမိပါတီကလူတွေကလည်းပဲဟုတ်လား။အချမ်းကုန်းသားတွေနောက်တစ်ခါအဲဒီလိုပေါ့ဗျာ။အဲသဘောထားကွန်းလေးတွေဖြစ်လာတယ်။သူ့မှလည်းအဲနောက်တစ်ခါဖက်ပေါင်းစုပေါ့ဖြစ်လာတဲ့အခါမှာသူ့အနေနဲ့ရင်ဆောင်ရှိအောင်ပါပဲဝင်လိုက်ပြီးတော့နောက်တော့မှပြေးယူမယ်ဆိုပြီးဒီလိုစိတ်ကြနဲ့သူကဒီရေကောက်ဘုံမှာလေလိုကျွေးကြပြီးတော့ကျွေးကြော်ပြီးတော့ဖွဲ့စည်းပုံကိုအလွတ်တော်နည်းနဲ့ပြင်မယ်ဆိုပြီးလှုပ်လာတဲ့ကြောင့်သူ့အနေနဲ့ကတော့မလွဲမသွေလှုပ်ရမယ်အလုပ်မလို့သူ့အလုပ်ကသူ့လှုပ်ချင်းဖြစ်တယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ဘယ်လိုဟိုကိုယ့်ရဲ့ပြည်သူခေါင်းဆောင်လဲလူလူခေါင်းဆောင်လဲကျွန်တော်ဘယ်လိုကူကြရမလဲဘယ်လိုပြည်သူဒီမှုကြီးဘတော်သားတွေဘလို့အားပေးရမလဲဆိုရွှေတော့မှာပဲအများအားစဉ်းစားပြီးတော့ကျွန်တော်တို့ကစဉ်းစားနေကြတာပါခင်ဗျာဒါတော့ပရမားလေးကျွန်တော်ပြောပြရစီ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်ခုနကမေးလို့ပါပဲအဓိကတော့အခုဒီကြိုးပမ်းနေတဲ့ခုနကအနေဒီကလည်းသူကတိကွေကွေဖြစ်ပါတယ်ဖွဲ့စည်းပုံပြင်ရေးအတွက်အခုဆိုရင်အကြံပြုချက်ကလည်းရောက်နေပြီတကယ်တမ်းလွတ်တော်ဒဲမှာလှုပ်ထုံးလှုပ်ညီရအညီတပ်ဘော်ကလည်းကန့်ကွက်ထားပါတယ်လုံးလုံးနဲ့မညီဘူးပေါ့နော်အဲ့တော့ဖြစ်နိုင်ခြေရှိမရှိတကယ်တခြားနီးလန်းတွေရောဥပဒေရမြင်နိုင်တာရှိပါလားခင်ဗျပြင်လို့ရမယ့်အခြေအနေ
အချင်းချင်းလင်းလင်းပြောရရင်တော့ကျွန်တော်တို့ကအစတွေကအခန်းစနစ်ကိုကြဘယ်လိုမှပြင်လို့မရဘူးဆိုတော့သိချာသိပါတယ်ကျွန်တော်ကလည်းဥပဒေသမားတွေပဲအတွေ့အကြုံအသက်တွေလည်းကြီးလာကြတော့သူနဲ့ကျွန်တော်လည်းအသက်တူပါဘူးနော်တွေ့ကြုံကြဘဝတွေဖြစ်လာတော့ဘလို့နီးနေမှလွတ်တော်နီးနေပုံမနှစ်ပုံကြော်နဲ့မဖြစ်ဘူးတတ်မလို့သဘောမတူရဲဆိုတော့ကျွန်တော်တို့သိပါတယ်သို့တော်လည်းပဲတို့တော့လည်းဒါနဲ့ဟလာဒီလိုနီးနဲ့မရတော့ဘူးမရတော့ဘူးဆိုပြီးလက်မှန်ချနေဘူးလည်းမဖြစ်သေးဘူးဒါတော့ကျွန်တော်တို့ကတော့အကျဉ်းချင်းအဖန်ဖန်ပေါ့နော်ဒါဒါမှမဘလို့ဖောက်ထွက်ရမလဲဘလို့တိုင်းပြည်အတွက်အကြံပေးရမလဲဆိုတော့အစဉ်စဉ်းစားတဲ့အခါမှာကျွန်တော်တို့မှာတော့အကြံတစ်ခုအကြံစီတင်ပြဖို့အဆင်ရှိပါတယ်ကွာတို့တော့လည်းအမျိုးသားပြည်မျိုးစီအဖွဲ့ချုပ်ကတင်တဲ့အားလိုက်ပေါ့ပြည်စီရေးကိုလုပ်နေကြတယ်ဆက်တော်မှာဆွေးနွေးတဲ့အခါမှာတော့ကျွန်တော်အများနည်းနည်းပြောတာစောမလားဆိုပြီးတော့လည်းတော့အားနာမိပါတယ်တို့တော့လည်းပဲတောင်ရဲလို့ဖြစ်လာတဲ့ခါရင်ကြတော့ကျွန်တော်တိတိလင်းလင်းဟလာအပြန်ပေးရတော့မှာပေါ့လေအဲ့ဒါတော့ဘာလဲဆိုလို့ရှိရင်2008အခြေခံဥပဒေမှာကျွန်တော်တို့ပြည်နယ်ဥစ္စာဟုတ်ပဲဟိုလွတ်တော်ကနေပြောဟိုဒီကျွန်တော်အခြေခံဥပဒေကကန့်တတ်ထားပါတယ်436ကာယီခါဝင်းနဲ့ဘယ်လိုပြင်ရမယ်ဆိုတဲ့ဥစ္စာဟုတ်ပဲကန့်တတ်ထားတယ်ဘယ်လိုဟလာအခုတော့ဟောပြောဟိုစီးလူကကြိုက်မကြိုက်ဘူးနော်နောက်တစ်ခါအစားထိုးလို့ရမရဆိုတဲ့ဥစ္စာတွေနဲ့ပတ်သက်လို့ဒါဟုတ်ရှိအခြေခံဥပဒေမှာပြဋ္ဌာန်းတာကျွန်တော်လုံးဝမတွေ့ဘူး။ဒါလို့ကျွန်တော်ကွယ်လွန်သွားတဲ့ရှင်းပြဥပုနေရဆိုလို့ချင်းဒါကိုဟလာရှစ်တော်တွေကဆုံးဖြတ်ပြီးတော့ပြည်သူနည်းနဲ့အစားထိုးရမယ်ဆိုပြီးတော့သူကဒီလိုတောင်မှပဲအသက်တွေခံပြီးပြောသွားတာရှိပါတယ်။ကျွန်တော်တော့သူနဲ့နည်းနည်းလေးကွဲလွဲပြီးပြောချင်တာတော့ဒါကိုရှစ်တော်ကနေပြီးတော့ရှစ်တော်နည်းပဲ2008အခြေခံဥပဒေကိုမဆက်ကျင်ဘူး။ရှစ်တော်နည်းနဲ့ပဲရှစ်တော်ကနေပြီးတော့လဲဆန္ဒပေးနိုင်တဲ့ ကိုယ်စလေပေါ့ energy ဆို65ရဲ့လုံးရှိတယ်အဲ့ဒါထက်ဝက်ကြော်ပေါ့ထက်ဝက်ကြော်ရမယ်ဆိုလို့ရှိဒီနှစ်ဖောက်ချစ်အခြေခံဥပဒေကြီးကိုသူ7နှစ်လဲရှိပြီအဲ့အချိန်မှာပြန်လဲတုံးတတ်တည်နေပြီလို့အချိန်ရောက်ပြီဒါကြောင့်မလို့တို့ဒါလက်ခွဲဆုံးဖြတ်ပြီးတော့လူမှုဆန္ဒခံကိုထုတ်လိုက်မယ်ဆိုရင်တော့ဒါဥပဒေနဲ့ညီပါတယ်ဆိုတော့ကျွန်တော်ပဏာမကြိုပြောကြည့်ပါလိမ့်ခင်ဗျာ
โอเคလက်ရှိတည်ဆဲဥပဒေမှာတော့လူမှုဆန္ဒခံမှုနဲ့ပတ်သက်လို့အဲ့လောက်ထိလုပ်ပိုင်ခွင့်ပေးထားပါလားခင်ဗျာ
အတူကဒါလူခိုးပဲလောရဲ့ဆွတ်ပေါက်တယ်။သူကဘယ်မရမဆိုကျွန်တော်တို့တွေအမှုကောင်မြောင်မြားဆိုတာလိုက်လာတဲ့အခါမှာကျွန်တော်တို့ကြိလိုက်တာနဲ့တပြိုင်နက်ကျွန်တော်တို့ကတင်းရဲ့တော်ဘက်ကဆိုရင်အလုံးစစ်စားရတယ်။အမတန်စစ်စားရတယ်။အဲဒါမှမဟုတ်တင်းရဲ့တဲ့ကကြိလိုက်တဲ့အခါမှာသူကလူခိုးတိုက်နေတာပဲ။ဘယ်နဲ့ဟားနေပြီဆိုတော့အဲ့ဒါနဲ့ကျွန်တော်တို့ကတော့တရားရုံးနေမှာဆိုကျွန်တော်အနိုင်တိုက်အနိုင်လောက်ရတာဒီကျွန်တော်နိုင်ခဲ့တာဒီမြောင်မြားဆိုတာရှိပါတယ်။အဲ့တော့ကိုယ်ဥစားမှာလည်းပဲနိုင်နေရှုံးနေမဟုတ်ပဲနဲ့အားလုံးတို့ထွက်ပေါက်ပေါ့နော်တမတော်ကြီးတို့လည်းထွက်ပေါက်ဟလာလူတော်တို့လည်းထွက်ပေါက်အစိုးရတို့လည်းထွက်ပေါက်ပြည်လူတို့ထွက်ပေါက်အနေနဲ့ကြည့်လိုက်တဲ့အခါမှာအဲ့ဒီလိုနည်းနဲ့ဟလာဒီဥပဒေကိုစိုက်မကြိုက်ဆိုတာကိုဌာနခံကိုရုပ်ပုံပြဆွတ်တော်ရဲ့ဆွတ်တော်ရဲ့ထက်ဝက်ကြော်နဲ့ဌာနမင်းနဲ့ဆွတ်တော်ဆုံးဖြတ်ချက်နဲ့လုပ်ထားအောင်ဘယ်သူမှတားညီလို့မရပါဘူးခင်ဗျာအဲ့ဒါကဥပဒေကိုဆန့်ကျင်ရမရောက်ပါဘူးအဲ့ဒီလိုလုပ်လဲလို့ဒါပြန်ကောက်ပြီးဘာရစက်ဖြစ်မှာလဲဘာအကျိုးကျေးဇူးဖြစ်မှာလဲဘာတွေဖြစ်မှာလဲဆိုတော့ကြည့်ချင်းပြောပြဆိုတော့ရှိတော့60နှစ်ရာခိုင်နှုန်းကထောက်ခံလို့ဒီဥပဒေကြီးကိုအတည်ပြုထားတာ60နှစ်ရာခိုင်နှုန်းကအတည်ပြုထားတာဆိုတဲ့ဥစ္စာတော့ကျွန်တော်တို့အဲ့ဒီအဖြစ်ပေါ်မှာမူပြီးပြီးတော့2008ကိုဆက်ထောက်ခံတယ်ဆိုရင်ဒီတိုင်းဆက်သွားတာပေါ့ဒါမထောက်ခံဘူးရာခိုင်နှုန်းကမထောက်ခံတဲ့ရာခိုင်နှုန်းကများတယ်ဆိုရင်60နှစ်ရာခိုင်နှုန်းဆိုတော့မမကန်တော့ဘူးမမကန်နိုင်တော့ဘူးဆိုရင်တော့ဘာသာဆိုချင်းတွတ်တော်တွေအစိုးရတွေပြစ်ပြီးတော့မပြတ်ပါဘူး2008နဲ့ဆက်သွားနေရအောင်ပါပဲနောက်ကိုစီယူချင်းမပေါ်မချင်း2008နဲ့ဆက်သွားနေရအောင်ပါအဲ့တော့သွတ်တော်လည်းဒီတိုင်းပဲအစိုးရလည်းဒီတိုင်းပဲနောက်တမတော်ကြီးလည်းဒီတိုင်းပဲကျန်တဲ့အဖွဲ့အစည်းတွေဒီတိုင်းပဲသို့တော်ဘာတော့ထူးခြားသွားလေဆိုတဲ့အခါကျတော့ဆက်နှစ်မိကြတဲ့အခါမှာပြန်တုံးတက်လိုက်တဲ့အခါမှာတော့ဒီသူလူတို့ကတော့မကြိုက်ပေါ်ဘူးဆိုတော့ result ထွက်လာပြီဆိုတော့အဖွဲ့အစည်းပေါင်းစီရောတမတော်ကအစိုးရကသွတ်တော်ကပြည်သူလူတို့ကဒါတွေကိုပြန်စဉ်းစားပြီးတော့ဘာလုပ်ရမလဲဆိုတာကိုအဖြေတွေ့သွားလိမ့်မယ်အခုတော့အထက်ဆက်နှစ်မိနဲ့သွားနေတာတော့ကျွန်တော်အချိန်မီကုန်တယ်အချိန်မီကုန်တော့ဘသူနာလဲဆိုပြည်သူနာတယ်အဘိုးလည်းမလာဘူးတွတ်တော်လည်းမနောက်တက်မတော်လည်းမလာဘူးပြည်သူကဒီတံကိုခန်းနေရတာပြည်သူပဲလေကျန်တဲ့လူတွေကဘာမှအယားမယွင်ဘူးတွတ်တော်လည်းအလုပ်တော့လုပ်မရဘူးပေါ့အဲ့တော့အနာဆုံးကတော့ပြင်းမရတာအနာဆုံးကတော့ပြည်သူပါပဲလို့ကျွန်တော်ဒီလိုသိရကြပါ
ဟုတ်ကဲ့ခင်ဗျာဦးကြီးမြင့်တင်ပြသွားတဲ့ဒီ majority vote နဲ့ပေါ့နော်သွားနိုင်တဲ့ဒုစရနာခိုင်ပွဲဒါနဲ့ပတ်သက်လို့ကျွန်တော်စိတ်ဝင်စားပါတယ်ကျွန်တော်နောက်ပိုင်းမှာထပ်ပြီးဆွေးနွေးပါမယ်ကျွန်တော်ဦးကြီးမြင့်လေးလိုက်ပေါ်မှာခဏနေပြပေါအောင်ခင်ဗျာကျွန်တော်ဦးသက်စင်ကိုဖိတ်ခေါ်ကြည့်ပါလိုက်ခင်ဗျာယနေ့တစ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒီတာချုပ်ပါကိုသက်စင်ကိုတော့ကျွန်တော်တခြား down ခွန်းနဲ့ဆွေးနွေးကြပါတယ်အခုနောက်ဦးကြီးမြင့်ကတော့သူကလွှတ်တော်ထဲမှာအခုသွားနေတဲ့ကိစ္စအပြင်နောက်ထပ်ဆွေးပြီးချက်တခုပေါ့နော်ကိုသက်စင်ကိုကျွန်တော်မေးချင်တာကတော့အရင်ဆုံးတော့အခုလုပ်နေတဲ့ NLD ရဲ့ဂျိုးပန်းချက်ဒါပူရက်ကော်မတီရဲ့တင်ပြချက်တကယ်တမ်းပြင်ဆင်နိုင်ရည်ဖြစ်နိုင်ရည်ရှိမရှိကိုသက်စင်ရဲ့သုံးသပ်ချက်ကိုယင်သိကြပါတယ်အရင်ဆုံး
ဟုတ်ကဲ့ခင်ဗျာဘာမှမဟုတ်ကျွန်တော်ပြောနေတာကတော့ကျွန်တော်တို့ဗမာပြည်သူတည့်ရလုံးက2008အခြေခံဥပဒေကိုကျွန်တော်တို့ကမထိုက်ပါဘူးကျွန်တော်တို့ကကျင်ကျင်နဲ့ဒါမှမဟုတ်ဖြတ်သိမ်းအတိရေးနေတာကတော့ကျွန်တော်တို့ပြည်သူတည့်ရလုံးရဲ့စံတာပါဒါကရှင်းပါတယ်ဒါပေမဲ့အဲ့လိုလုပ်နေဆိုရင်ကျွန်တော်တို့ကဘယ်လိုလုပ်နှစ်ခုရှိပါတစ်ခုကတော်တော်ပြန်ပအခုနောက်တစ်ခုကတော်တော်လွင်ပေါ့နော်အခု NLD ပါတီကဒီ2015မှာအနိုင်ရပြီးတော့အစိုးရဖွဲ့လိုက်ပြီးတဲ့အခါမှာကအရင်ရှိကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ရှောက်လုံးပြောခဲ့တာကတော့တွတ်တော်တွင်ပေါ့နော်တွတ်တော်တွင်သူကဘာကြောင့်လဲဆိုတော့ပြည်သူမနာအောင်လုပ်မယ်ဆိုတဲ့လမ်းစဉ်နဲ့သူကရွေးချယ်ခဲ့တဲ့အတွက်ဒါတွတ်တော်တွင်ချိန်နည်းနဲ့ပြင်ဆင်ဖို့ပေါ့အဲ့ဒီမှာကျွန်တော်တို့ကကျွန်တော်ရှောက်လုံးရင်းနှီးချက်မဂ္ဂဇင်းအဲဒါကြောင့်လုပ်ခဲ့ရှောက်လုံးမှာဒီ NLD ပါတီရုပ်ောက်ကနိုင်ပြည့်တဲ့ချိန်မှာကျွန်တော်တို့ဘာပြောခဲ့လဲဆိုလို့ရှိရင်ကျွန်တော်ဒီမှာနိုင်ငံအကြက်တရား2008ချိန်ကဥပဒေပြဿနာဖြစ်တယ်အဲ့တော့အဲ့ဒါကိုဖြေရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကတိုင်းရင်းသားရဲ့တရှိနိုင်ငံပါတီရဲ့အစိုးရရဲ့နောက်တစ်ခုကတက်မတော်ရဲ့အဖြစ်မနေဒီကိစ္စနဲ့ပတ်သက်ပြီးတော့သူစုံဆွေးနွေးမှုတွေကိုလုပ်ရမယ်။တရားဝင်ပဲဖြစ်တရားမဝင်ဖြစ် legally ပဲဖြစ် illegally ပဲဖြစ်တော့လုပ်ရမယ်။အဲ့လိုလုပ်ပြီးတော့မှသာဆိုရင်အဲ့ရရလာတဲ့ဟိုသဘောတူညီချက်တွေအပေးလို့ရမယ်။အဲ့မှလည်းအပေးယူရရှိနေမယ်။အဲ့သဘောတူညီချက်တွေနဲ့အစ်မင်းတစ်ဆင့်ကျွန်တော်တို့ကဒါခြေကဥပဒေပြင်ဆင်ရလုပ်ရမယ်လို့ကျွန်တော်တို့ကဟိုအနေဒီပါတီအစိုးရမဖွဲ့ခင်ရဲ့အစားကျွန်တော်တို့ရှောင်းပြောတော့ခဲ့ပါပါအဲ့တော့အခုချိန်ဒီမှာအနေဒီပါတီကဒီလိုမျိုးဟိုတက်မတော်နေပဲဖြစ်ဖြစ်တန်းသာတနက်ကန်တန်းသာပါတီနေပဲဖြစ်ဖြစ်ဒီလိုသူဆိုဆွေးနွေးမှုတွေလုပ်ခဲ့လားမလုပ်ခဲ့လားဆိုတော့ကျွန်တော်မသိရပါဘူးဒါပေမဲ့အခုချိန်မှာအနေဒီပါတီကနေပြီးတော့ ဖွဲ့စည်းပုံပြင်ဆင်ရေးဥဆောင်ကော်မတီ55ဦးကော်မတီဖွဲ့တယ်အဲ့ဖွဲ့တဲ့အချိန်ကစပြီးတော့တက်မတော်နေပြီးတော့ဒီတို့ထုံးလုံးကြီးနဲ့ပတ်သက်ပြီးတော့မထောက်ခံဘူးဆိုပြီးပြောလာတယ်ဒီလိုပြောခြင်းဟာအဲဒီတော့တက်မတော်နဲ့ NLD အစိုးရဈာထဲမှာသုံးတရားအပေးယူညှိနှိုင်းမှုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးသုံးတရားအပေးယူနဲ့ညှိနှိုင်းမှုရှိခဲ့ဦးဆိုတာသိတာထင်ရှားပါတယ်ဆိုတော့ကျွန်တော်ပြောချင်တာကအခုလိုမျိုးအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတက်မတော်ကလည်းသဘောမတူဘူးသဘောမတူတာကိုတစ်ဖက်ကတစ်တော်တစ်တော်အားနဲ့တွန်းလှုပ်နေဆိုလို့ရှိရင်ဒါနိုင်ငံပုတ်တခုဖြစ်နိုင်နိုင်ပါလေ။ဒါကတထင်းထင်းမှာဥပမာအကြံတူးချက်တွေတက်ပြီးဥပမာအကုန်လုံးကနေပြီးတော့အကြံတူးချက်တွေတင်ကြတယ်။အကြံတူးချက်ကိုတစ်တော်မှာဆွေးနွေးမယ်။ဆွေးနွေးပြီးလို့ရှိရင်ဟောဒါမူကြမ်းကိုရေးဆွဲရမယ်။မူကြမ်းရေးဆွဲရနေမှာလေဆိုတော့ကချိုင်းပါတီရှိမယ်၊ရှမ်းပါတီရှိမယ်။သူကသူ့ပြင်ဆင်ချက်တွေကဒမ်ကရီအများကြီးပဲ။အဲ့ဒီကအကြံတူးချက်ကအနည်းဆုံးဖြစ်တယ်။အဲ့တော့အဲ့ဒါကိုဘယ်လိုနိုင်မလဲ။အဲ့ဒီအဲ့ဒါတွေကိုမဲခွဲဆုံးချက်ပြီးတော့လုပ်မလားဟုတ်ပြီအဲ့ဒါတပိုင်းဟုတ်ဟုတ်ပြီမူကြမ်းရလာပြီအချိန်အမှုတွေတင်ဆင်မူကြမ်းရလာအဲ့မူကြမ်းကအခန်းဆက်နဲ့နဲ့တင်ဆင်ရမယ်ဒါဟာတက်မလို့ဆိုတော့အခုချိန်ထိလုံးဝသဘောမလူထားဘူးဒါကမဖြစ်နိုင်ဘူးမဖြစ်နိုင်ဘူးအဲ့မဖြစ်နိုင်တဲ့ကိစ္စကိုဘာကြောင့်ရှင်းဆက်တူမလဲအချိန်နဲ့ကုန်တယ်လူတွေလက်တင်မှတ်တယ်နောက်တစ်ခုကပြည်သူလူထုကဒါကိုဖြစ်နိုင်တယ်လို့ရောယုံကြည်နေတာလားအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ11 media မှာရူစာကနေပြီးတော့ပြည်အောင်သူလွတ်တော်ပြည်သူလွတ်တော်အာကိုယ်စားလှယ်ဥပအောင်ဆိုင်ဝင်ရနေပြီးတော့ NLD ပါတီကလုံးဆရာရှိတယ်လို့လောက်တာတဲ့အရှိရှေ့ရေကိုမစင်သာဘူးတဲ့ဖြစ်နိုင်တိုင်းမဖြစ်နိုင်နိုင်ကတော့မတတ်နိုင်ဘူးတို့ကလည်းမသိနိုင်ဘူးတို့ကဖျားသခင်မဟုတ်တဲ့အတွက်မသိနိုင်ဘူးသာနိုင်ငံသမားစကြောက်ကြီးပြောရမယ့်စကားမဟုတ်ဘူးနိုင်ငံသမားကြောက်ဆိုဖြစ်နိုင်ကြီးရှိနေတယ်အကုန်လုံးဖြစ်အောင်လုပ်ရမှာ
ဟုတ်ကဲ့
ဖြစ်နိုင်နိုင်မှာဖြစ်နိုင်နိုင်တာကိုမသိနိုင်ဘူးဆိုပြီးတော့အဲ့လိုလည်းလည်းပြောတာကတော့ကျွန်တော်လက်မခံနိုင်ပါဘူးဒါကြောင့်လို့ပြောလို့ရှိရင်အခုဖြစ်နေတဲ့အခုတွားနေလမ်းကြောင်းဟာအခြေခံဥပဒေပြင်ဆင်ရေးအတွက်ဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်ကရေဘူးကပတ်သက်ပြီးကြမယ်
ကျွန်တော်အဲ့ညမှာခုနကအမတ်ဥအောင်လမ်းလမ်းဝင်ပြောသွားတဲ့ဟာမျိုးကျွန်တော်ပြန်နင်းပြီးတော့ပြောချင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ NLD အခုလိုချိုးပန်းချက်ပေါ်မှာတန်တရားတွေမျိုးမျိုးရှိပါတယ်ပထမတန်တရားကတော့ရွေးကောက်ပွဲလည်းနှီးလာပြီသူတို့ရဲ့ရွေးကောက်ပွဲကတိကဝေးဖြစ်တဲ့ဒီဖွဲ့စည်းပုံပြင်ရေးကိုလုတ်ပြရဲဆိုရဲတန်တရားတွေဆွဆွဲချက်သဘောမျိုးတွေတချို့ရေးကြဆူကြပြောကြတာရှိပါတယ်နောက်တချို့ချက်ကတော့တကယ်ပဲ NLD နင်းနဲ့ကြိုးပမ်းနေသူတို့မှာနီလန်များဖွက်ဖဲများရှိလို့လားလွတ်တော်တွေမှာဖြစ်ဖြစ်အပြင်ပါမှာဖြစ်ဖြစ်နောက်တခြားတစ်ခုခုရောရှိနိုင်မလားကိုအဲ့ဒါနဲ့ပတ်သက်လို့ရှိရင်ကိုတက်စီအမြင်သိကြပါလိမ့်ခင်ဗျတကယ်ပဲသူတို့မှာဖွက်ဖဲနီလန်ရှိနိုင်လို့လားဒါမှမဟုတ်ခုနရွက်ကောက်ပွဲတန်တရားဖြစ်နေကြလို့ရွက်ကောက်ပွဲတွေပဲယူဆနေရလား
အဲ့ဒီပြောလို့ရှင်ကဒီကိစ္စကအခြေခံဥပဒေမှာဟုတ်ကွာတိုက်ချက်နေတဲ့အခြေခံဥပဒေမှာအတိအလင်းတန်ထားပြီးသားဒီကိစ္စကိုစော်ဖောင်းနိုင်မှုတဲ့ဘလူးဝဲဖော်ဖဲဖော်ပဲရှိရှိဒါမလို့အောင်ဖြစ်နေအောင်ဒါအရန်သေးကြတယ်အဲ့တော့သေးကြတာတစ်ခုကအခုအချိန်မှာနောက်တစ်ခုကပြောလို့ရှင်ဒါနှစ်၃မိနစ်ကျော်လာပြီ၃မိနစ်ကျော်အတွင်းမှာဘာတစ်ခုမှမလုပ်ခဲ့ပဲနဲ့အခုအချိန်မှာကောက်လို့တာဟာအများပြည်သူကထင်မြင်ယူဆနေသလိုပဲဒါ penalty ဟာဒီရွေးကောက်ပွဲအတွက်ပေါ့တစုံတရာဒီတက်ကိုအမဆဲအောင်လက်ခုပ်ကန်ရအောင်သူတို့ကိုအခြေခံဥပဒေပြင်ဆင်နေပါလေဒီပြင်ဆင်ချက်ကိုတက်တာလက်မခံလို့တော့ဒီလိုမျိုးဖြစ်ရတာပါဆိုတော့ပုံစံလို့ဖြန့်ပြီးနေတယ်လို့ဆိုတော့ကျွန်တော်လည်းတကယ်တန်ကြားရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရရှင်တွေကိုလှည့်ပေးကြပါလေဦးကြီးမြင့်နဲ့ဦးသက်စင်လေးလိုက်ပေါ်မှာခဏနေပြီးပါခင်ဗျာကျွန်တော်အရင်တော်ရရှင်တူဖြစ်တဲ့ကုကျော်ဆူသူတို့ဖုန်းနံပါတ်တွေပေးထားကုကျော်ဆူတူတုတ်တုတ်နဲ့ဆွေးနွေးလို့ရပါတယ်မေးမြန်းညီမေးမြန်းလို့ရပါတယ်ဦးကြီးမြင့်ရှိပါတယ်ဦးသက်စင်ရှိပါတယ်
အာဟုတ်ကဲ့ခင်ဗျာခုနကဖွဲ့စည်းပုံပြင်ဆင်ရေးဆိုတာပြင်ဆင်ရေးကတော့ကောင်းပါတယ်ဒါပေမဲ့ခုနကပြောတဲ့အဒီတာကိုတည့်စင်ထင်တယ်သူပြောတာကျွန်တော်တော်တော်လက်တွေ့ကြပါတယ်ကျွန်တော်တရားရခိုင်နှုန်းသဘောတူပါတယ်အခုကဖွဲ့စည်းပုံပြင်ဆင်ရေးမှာဘာဖြစ်လဲဆိုတော့စေတနာမပါဘူးဗျဒီရှုပ်လုပ်တဲ့ဟာအန်ဒီလုပ်တဲ့ဟာတမ်တော်ကလည်းစေတနာမပါဘူးခုနကကိုတည့်ကင်ပြောသလိုတမ်တော်ရဲ့ဒီရှုပ်ရဲ့ဒီတိုင်းတော်ရဲ့ဒါကိုအပေးယူလို့ရမယ်အပေးယူရလေကျွန်တော်ထင်ပါတယ်အပေးယူလို့လို့ရတဲ့အတိုင်းဒါရှိပါတယ်ဒါပေမဲ့အဲ့လိုပြောရင်တော့ရှည်သွမ်းမယ်ရတူတူပဲပြောလိုက်ပါမယ်ဖြစ်နိုင်တာလေးတွေတမ်တော်ကပြောတယ်သမတရဲ့လုတ်ပင်ခွင့်ကိုထိန်းချုပ်မယ်ဆိုတဲ့ဟာတုတ်ခွင့်ရေးကိုသူလုတ်ကျင်တယ်ဒါစည်နံပါဘူးတုတ်ခွင့်ရေးပဲသူလုတ်ကျင်တယ်ဒီလျှောက်ပြောတာကြတော့လေတုတ်ခွင့်ရေးပဲသူလုတ်ကျင်တယ်တိုင်းရင်းသားခွင့်ရေးဒီမိုကရေစီခွင့်ရေးမပေးကျင်ဘူးဟိုသမတရဲ့လုတ်ပင်ခွင့်ရဲ့ဒီလျှောက်ရဲ့သမတရဲ့လုတ်ပင်ခွင့်နဲ့လုတ်လို့ရတဲ့ဟိုတရင်ကဝင်ကြီးချုပ်တွေကိုသူမပေးဘူး2008ဖွဲ့စည်းပုံဆိုပြီးတော့အဲ့ဒါကိုဖဲ့ပြီးတော့စကားပြောတယ်ဆိုတော့ဒါစေရနာမပါဘူးပေါ့ဗျာအဲတကယ်တော့စေရနာပါလို့ရှိရင်တော့ဖြစ်မယ်တီရှောက်နေနဲ့စေရနာပါပြီးတော့ဟိုဖြစ်နိုင်တဲ့ဟာလေးတွေကိုလုံရင်တော့ကောင်းဆုံးဖြစ်မှာပါ
ဟုတ်ကဲ့ခုကျော်စုထောက်ပြတဲ့ချက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီချက်ကလည်းတော်တော်လေးစဉ်းစားနေကြတဲ့ချက်ပါကျွန်တော်နောက်ထပ်သရရှိတူအလှည့်ပေးကြပါလိမ့်ဦးချင်းမြစ်ပါဦးချင်းမြစ်ဆွေးနွေးလို့ရပါတယ်မင်းမြန်ကြီးမင်းမြန်လို့ရပါတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကလေ
ဟိုရိုးရိုးရှင်းရှင်းပြောရင်ဆရာရဲ့ဟိုဒီလူလူက95 99ရာခိုင်နှုန်းလောက်ရှိတယ်ကိုသူဒီ90တော့ဒီလူလူက150လောက်ဟိုဆင်းရဲဒုက္ခရောက်ခဲ့တော့ကျွန်တော် energy ကို inter အာဂုတကြီးနဲ့ကျွန်တော်တို့မဲပေးခဲ့ရတယ်ဒါပေမဲ့ဟိုအာ inter နဲ့အာဂုခဲ့ရတယ် inter နဲ့ညှော်လင်းခဲ့ရတယ်ဒါပေမဲ့ energy ဖို့က2008ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကြီးကို quality အစိုးရတွေကသူကတော့ဖွဲ့စည်းပုံအခြေခံဥပဒေမပါဘဲနဲ့အုပ်ချုပ်ပြီးတော့နောက်အစိုးရတွေကိုဖွဲ့စည်းပုံအခြေခံဥပဒေ2008ကြီးနဲ့ချုပ်ပြီးခဲ့တော့ဒါလည်းသူရဲ့လုံလီလောဟန်ကိုကျွန်တော်တို့ NLD အနေနဲ့စွဲလီသူအစိုးရကလည်းသူတို့ပုဂ္ဂိုလ်တွေလည်းပြောတယ်လေဒီ2008ဖွဲ့စည်းချက်ပုံအခြေခံဥပဒေကိုအသက်ပြည့်ပြီးကာကွယ်မယ်တဲ့အဲကြောင့်ကျွန်တော်တို့အားကိုးတဲ့ NLD ကလည်းဟိုပြည်သူအတွက်မျက်နှာမူပြီးတော့ဒီ2008ဖွဲ့စည်းပုံပြုပြင်ရေးအတွက်ကျွန်တော်အသက်ပြည့်ပြီးတော့ဥက္ကံစူးစမ်းအထောက်အထားတင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဦးချင်းမြေကျေးဇူးပါကျွန်တော်နောက်ထပ် traction တူလှည့်ပေးကြပါမယ် slide ပွေကုံ slide ပွေကုံဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
။ချက်ရှိတယ်ဘာလို့လဲဆိုတော့ကိုယ်ကတက်မတော်ကဒီ2008ဖွဲ့စည်းပုံအရာသူတို့နေလာတဲ့ဥစ္စာဆင်းရဲပြီတော့မှဖြစ်တယ်။အဲ့တော့ဆင်းရဲမတိုင်ခင်လဲမှာတော့သူတို့အဲ့ဒီ NLD ကလို့ချိုးပန်းတဲ့ဥစ္စာကိုတက်မတော်ကလိုက်လို့ပြည်တယ်။ဘာလို့လဲဆိုတော့အခြေခံဥပဒေဆိုတာ NLD တွေ့လဲမဟုတ်ဘူးတက်မတော်တွေ့လဲဘူးတကယ်တော့ PP ဟာ PP ဥစ္စာဖြစ်တယ်။ဒီသူတွေကမြင်းလို့ပြင်လို့ဆိုရင်သူတို့ပြင်ရမှာသူတို့မတောင်းဝန်ရှိတယ်။အဲတော့အခုဒီနင်းလာနဲ့သူတို့ရွေးမယ်။အခုနာဦးကြည်မြင့်ပြောတဲ့ဥစ္စာနင်းလာလည်းဖြစ်နိုင်တယ်။အဲတော့အခုချိန်မှာဆိုရင်တော့တက်မတော်ကဒီသူနဲ့ထိတ်ကပ်ရင်ဆိုင်ဖို့လမ်းရှိကိုတော့သူတို့ရွေးမြင့်လိုက်မယ်လို့ကျွန်တော်မထင်ပါဘူး။အဲဒါကြောင့်ကျွန်တော်ပြောရင်းချက်ရှိတာကတော့ဒီလိုမျိုးဒီသူတို့ကပြင်ချင်တယ်ဆိုတဲ့ဥစ္စာကိုလက်တွဲနဲ့ကျွန်တော်တို့ပြပြီးဟိတ်ဆိုရင်တော့တက်မတော်ရော NLD ရောတိုင်းရင်းသားတွေရောသူတို့ပြင်ရမှာသူတို့တောင်းဝန်ရှိတဲ့အတွက်ဒီစင်ကြီးမပြီးခင်လဲမှာတော့အထက်အလျောက်တော့သူတို့လူအပ်တဲ့ဥစ္စာမပြင်းလို့ဆိုရင်တော့နာနာကမှပြည်ပြည်တက်မတော်နဲ့ရင်ဆိုင်နိုင်တဲ့နီလာမဲရှိလို့တယ်လို့ကျွန်တော်ပြောချင်ပါတယ်ဆရာ
ဟုတ်ကဲ့ကိုစလိုင်းပွေကုန်ကျေးဇူးပါခင်ဗျာကျွန်တော်တို့တော့ရှင်တွေကဒီမှာပေးစာရီတော်များပြီးထားပါတယ်ကျွန်တော်အချိန်ကြောင့်ပေးစာရီတော်တချို့ပဲဖတ်နိုင်ပါမယ်အခုနောက်ထပ်တော့ရှင်တူလီလိုင်းပေါ်မှာရှိပါတယ်သူကတော့အရှင်တန်ဝနာရှိပါတယ်အရှင်တန်ဝနာအရှင်ဖျားမိတ်လို့ရပါတယ်ဗျာ
စစ်မတိုက်ခင်ကမြားကုန်တယ်လို့တော့မဖြစ်ကြပါဘူးလေမြန်မာနိုင်ငံရဲ့အခြေခံဥပဒေဟာပြင်လို့မရဘူးဆိုတဲ့အရာတစ်ခုမှမရှိပါဘူးကမ္ဘာမှာနိုင်ငံပေါင်း190ကျော်ရှိပါတယ်နိုင်ငံတိုင်းနိုင်ငံတိုင်းဟာဥပဒေတွေနဲ့တိစောက်ထားတာပါအမေရိကန်နဲ့ပါကစ္စတန်တို့ဟာတဘုံကံနဲ့မရှိကြသလိုတရုတ်နဲ့အင်္ဂလန်ဟာလည်းတဘုံကံနဲ့မရှိပါဘူးမိမိနိုင်ငံရဲ့ယင်းကြီးရဲ့သဘာဝအဲနိုင်ငံနိုင်ငံသားတွေရဲ့ယဉ်ကျေးမှုဒါတွေကိုထိန်းသိမ်းပြီးမျက်မှောက်ဆိုးလို့တတ်မတော်ကထိန်းနေနေလဲပြီးတာပါပြင်းမရဘူးဆိုတဲ့အရာမရှိပါဘူးပြင်းလို့ရပါတယ်ဟောလောက်ကမှာကတော့ပါတီတွေပြည်သူတွေရဲ့တာဝန်ပါကိုယ်နိုင်ငံကိုယ်ယဉ်ကျေးမှုကိုယ်လူကျုံကိုယ်စီဝိုင်းနဲ့တိုက်ရင်ပြင်းရမှာပါပြင်းရမှာပါပဲအားလုံးသိနေပြီးပြင်းရမှာပါပဲအခုလုံးလိုက်တဲ့2000ဟောပေါ့ပြင်းထားတဲ့3900ဆိုတာလေတကယ်တမ်းကျတော့နည်းနည်းလေးပါဦးဇင်းတို့ဗုဒ္ဓဘာသာသာသနာမှာထမ်းဆောင်ရတဲ့ယေဟန်တော်များဟာ129တွယ်သောသစ္စာဘုဒ္ဓပြောတယ်အဲဂရီ9000ကျော်လို့ပြောတယ်တကယ်ထင်းတော့သုံးပါးတည်းပါကာယကံရဝစီကံရမနောကံရဒီလိုပါပဲဤဥပမာအတိုင်းပါပဲ3900လို့ပြောတော့လေအကျဉ်းချုပ်လိုက်ရင်မြန်မာနိုင်ငံရဲ့စီးပွားရေးရလူမှုရေးရအဲပညာရေးရဒါအဓိကပါပဲပြင်းမရတဲ့အရာဆိုတာမရှိပါဘူး
တက်မ
တော်ကလည်းဒါချင်းသိမ့်ပြီးတော့ဟိုထားတာပါပြင်းမရဘူးဆိုတဲ့ဥပဒေမရှိပါဘူးတက်မတော်ကလည်းတကယ်နိုင်ငံအေးဆေးနဲ့ဖြစ်ရင်လိုက်လျောမဲ့ဥပဒေကြီးတဲ့ပါမလိုက်လျောတဲ့ဥပဒေမရှိပါဘူ
းတက်မပြတက်မကျွန်တော်တပိတော်လူချာလှည့်ပေးပါမယ်ခင်ဗျပင်နယ်ဆွနေသူတွေပြန်ပြီးတော့လှည့်ပေးကြပါလေအရင်ဆုံးဦးကြီးမြတ်ကိုကျွန်တော်ပေးကြပါလေဦးကြီးမြတ်ခုနကပြောသွားတဲ့အချိန်မှာလူလူဆိုင်ယူဝဲခန်းဆန္ဒခန်းယူဝဲတရလုတ်ဖို့ဆိုတဲ့ကိစ္စပေါ့နော်ပြင်းရှင်းပြောနေလွှတ်တော်ပြင်ပါနေပြီးတော့သွားလွှတ်တော်တွင်းနဲ့လွှတ်တော်ပြင်ပါတဲ့လှူရှားမှုလို့အောင်ပြောလို့ရပါတယ်တချို့တော်ရရှင်တွေကထောက်ခံပြီးတော့ဆွနေသွားတာလေကျွန်တော်တွေ့ပြီးတော့လူဆန္ဒခန်းယူဝဲမှာဒီနေရာမှာကျွန်တော်ပြောချင်တာကခုနကကုသစင်ခုနပြောလို့ကုသစင်ကတော့သူကတွတ်ဆုံညှိနှိုင်းပြီးတော့အဆင်ဆင်ပြောင်းလဲသွားမယ်ဆိုတဲ့အခြေခံကိုပြောသွားပါတယ်ခင်ဗျကလူစနာခိုင်ပွဲလှုပ်ချင်အပြစ်စစ်တပ်ကလည်းခုလက်ရှိအဖြစ်ဖွဲ့စည်းပုံပြင်ရေးကိုသဘောမတူတဲ့အနေအထားမျိုးပြနေတယ်အဓိကတော့ NLD ကတင်လာတဲ့ပူပေါင်းကော်မတီကိစ္စပါအဲ့တော့နည်းနည်းတင်းမာဖြစ်နေတဲ့အချိန်မှာလူလူစနာခိုင်ပွဲကစစ်တပ်နဲ့ပိုးပြီးတော့ထိတ်တိုက်ဖြစ်လာစရာများရှိပါလားဦးကြည်မြတ်အမြင်တခြားအဖြစ်ထုတ်စရာများရှိပါလားပြောစရာများရှိပါလား
ဟိုကျွန်တော်တို့ဖြတ်တန်းလာတဲ့အချိန်ကြီးရောကျွန်တော်နိုင်ငံရဲ့တင်းမာတဲ့လမ်းစဉ်တွေအာဏာရှင်တွေ
စစ်အာဏာရှင်စနစ်ရဲ့စိုးမှုတွေအဲ့ဒါတွေလည်းကျွန်တော်တို့ဖျက်ရတယ်သူတို့ရဲ့အခုထိလည်းပဲစစ်အာဏာရှင်စနစ်ကဆက်လက်ပြီးတော့နော်အဲရှင်မတဝက်တောင်မဟုတ်ဘူးတဝက်ကြော်ကြော်ဆက်အုပ်ချုပ်ထားတဲ့စစ်အာဏာရှင်တစ်ဖြစ်လဲအောက်မှာနေရတဲ့အခြေအနေတွေအဲကျွန်တော်တို့ရဲ့အသက်အရွယ်ပြည်နယ်ယာတွေကိုထောက်ထားပြီးတော့ထိတ်တိုက်ကိုးမဲ့လမ်းစဉ်တွေကိုကျွန်တော်တို့အသက်အရွယ်နဲ့လုံးဝမချပါဘူးပြောလဲမပြောပါဘူးနော်ဘာလို့လဲဆိုတော့ဒီကိစ္စကကျွန်တော်လုပ်လို့မရဘူးပြည်သူလူထုရဲ့ခေါင်းဆောင်ကလှုပ်ရမှာခေါင်းဆောင်ကပေါ်မှာလမ်းဖြစ်မှာအဲ့တော့အခုပြည်စီရေးဆိုလဲခေါင်းဆောင်တော့ကိုလိုက်ကြရတာပဲအခုကျွန်တော်ပြောတဲ့လွှတ်တော်မှာမဲခွဲပြီးတော့တဝက်လောက်ကဆန္ဒပြန်လဲတုံးတက်တင်လဲဆက်နေလဲရှိပြီးဒီကအခုလေကျွန်တော်နိုင်ငံမှာ14လစ်ဆိုတစ်ခါပြတ်ထားတယ်လေ60နဲ့90လေး90လေးရှိတယ်ဆက်လက်လစ်ဆိုတစ်ခါပြတ်ထားတယ်သူ12လစ်ဖြစ်ပြီးတော့ပြန်လဲတုံးတက်တင်ပြီးပြန်လဲပြတ်ရမယ့်အခြေဖြစ်ပြီးဘာဖြစ်လို့တုံးတက်ရလဲဆိုတော့ဒီဥပဒေကြီးကိုစဆွဲတော့ပြည်သူလူထုရဲ့ဆန္ဒနဲ့ဆွဲတာမဟုတ်ဘူးနော်ရွေးကောက်ပွဲအနိုင်ရထားတဲ့ NLD ပါတီကဆွဲရတာမဟုတ်ဘူးအဲ့ဒီရွေးကောက်ပွဲအနိုင်ရထားတဲ့ NLD ပါတီကထုတ်ပြစ်ပြီးတော့သူတို့စိတ်ကဲသူတို့ပါသူတို့ဟလာ SNLD တို့ NLD တို့ထုတ်ပြစ်ပြီးတော့စစ်တပ်ကဆွဲသွားတဲ့ဟလာသူတို့ကိုသူတို့ကာကွယ်သွားတဲ့ဥပဒေကြီးဖြစ်တယ်ပြည်သူလူထုကိုကာကွယ်ဖို့ဆွဲတာမဟုတ်ဘူးဒါအထင်ရှားပဲနောက်နောက်တစ်ခါပါလဲဆိုရင်အဲ့ဒီဆွဲနေတဲ့အချိန်မှာ
ဟုတ်ကဲ့ကျွန်တော်စက္ကန့်30ပဲချိန်ရပါတော့လေဦးကြည့်မြင
်ဟုတ်ကဲ့ဘာကြီးဆောင်96ရဒါကိုမဝေပါရမဆွေးလို့ရဒီမရစ်တာမချံပြူရဖြဲ့9နှစ်က20ချမယ်ဆိုတော့ဒီချင်းချောင်းမှုအောက်မှာလေဒီဥပဒေကြီးကပေါ်လာတာနောက်ပြစ်ကလူရည်တွေမှားနေတကယ်ရှိတာလူရည်50တန်း58တန်းနေပြပြီးတော့ကျွန်တော်တို့လုံးမလဲတော့လိမ့်နေလှည့်ပြကြီးမတရားဩဇာတုံရင်ချင်းချောက်ချင်းတွေအောက်မှာဆွဲထားတဲ့ဥပဒေမျိုးလို့ကျွန်တော်တို့တွေကကမ္ဘာအလယ်မှာလာကောင်ပြည်တွင်းမှာတော့အလွန်ရှက်ပွယ်လီးလီးဖြစ်နေဥပဒေကြီးပြီးတော့ဘလို့မှကိုလုံမရဘူးသူဘာတို့တယ်ဦးစင်းစင်းလို့ထားတယ
်ဟုတ်ကဲ့ဦးချင်းမင်းလည်းချုပ်ပြောပြပါခင်ဗျာ
ဒါခုတည်းမှရှိတယ်ဒေါ်စန်းစုကြည်လက်ထက်မှာအတော်လေးကိုအကြက်တဲတွေတွေ့တယ်အကြက်တဲကတွေ့တာမှသူတို့ကပိုးတည်တာအဲ့တော့မဟုတ်လို့ကျွန်တော်တို့ကဒါကိုကြားပြီးတော့ခုနကကျွန်တော်ပဲဦးတန်းစင်ပြောတဲ့ဥစားကျွန်တော်တို့ဟလာအမှန်ထောက်ခံတယ်ကျွန်တော်ဒါဘာလို့လဲဆိုတော့ဒ
ါဟုတ်ကဲ့ကျွန်တော်တို့ဒါရက်လီလိုက်စီစဉ်အချင်းဆေးတော်လို့ပါခင်ဗျာအတိကပါဝင်ဆွေးနွေးပြီးတဲ့ဆရာဦးချင်းမင်းနဲ့ကုသက်စင်တနက်တော်ရှင်ရဲ့အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရက်လီလိုက်စီစဉ်တော့ဒီမှာပဲရနာခွင့်ပေးပါခင်ဗျာ
သားညို့စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေလံဆွေးနွေးခန်းအစီအစဉ်ဖြစ်ပါရဲ့ရှင်အခုအင်္ဂါညထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါဦးမရှင
်ဖြစ်တဲ့နိုင်ငံကလက်ရှိအနာရကွန်ဆာဗေးတစ်ပါတီအတွင်းကျင်းပတဲ့ရွေးကောက်ပွဲမှာဘော်ရစ်ဂျွန်ဆန်အနံရောက်သွားပြီဖြစ်ကြောင်းသူဟာဗီတင်ရဲ့ဝန်ကြီးချုပ်အသစ်ဖြစ်ကြောင်းပါတီကဒီကနေ့ကြေညာလိုက်ပါတယ်။တင်းနယ်လာနေညမှာပြည်ဆုံးသွားခဲ့တဲ့မဲဆန္ဒပြပွဲမှာမဲရလာ66ရာခိုင်နှုန်းရရှိခဲ့တဲ့ဘော်ရစ်ဂျွန်ဆန်ကမဲရလာ34ရာခိုင်နှုန်းရရှိခဲ့တဲ့နိုင်ငံသားဝန်ကြီးဂျယ်ရမီဟန့်ကိုအနိုင်ရလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့သူတွေနေရပြန်လာနိုင်ရေးလုပ်ငန်းစဉ်တွေအချိန်မီလုံဆောင်မှုအတွက်ရည်ရွယ်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်စနေနေ့မှာဘင်္ဂလားဒေ့ရှ်ကကောက်ဆစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိတယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီခေတ်စဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဥဆောင်သွားမှာဖြစ်ပြီး၃ရက်ကြာမယ်လို့ဆိုပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ပြွန်ဦးဟာမကြာခင်ရေချတော့မယ့်ရင်ကုန်သင်္ဘောအသစ်ကိုဒီကနေ့တွားရောက်စစ်ဆေးခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန KCN မှာဖော်ပြထားပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ရင်ကုန်သင်္ဘောကနေပက်ထင်းတပ်ထုံးကြီးပြစ်လွတ်တဲ့နည်းပညာကိုဆက်လက်ချုပ်ပန်းနေစေဆိုတဲ့သင်္ကေတလည်းဖြစ်ပါတယ်ခင်ဗျာ
။အင်္ဂါညထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ပြောပြပေးသွားတာပါရှင်။ဒီညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအစမ်းလွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.